Welcome to the Voice of America in Burmese.
Mingla Menakima, Washington Mural, VOA American, Tangani, Natown, Nesepini, February La Nesetonye, the new name in Neke, Sisingo, Nemasano de Menet Chong Nagani, Kunanaiti, Lindomita, Tonsenni, Leze, Leze Shitogani, Dayai Tolin, Tomawa, Facebook Samyanapite, VOA Burmese News Ganile, Dayai Nasin Nagavarishan.
ကျမအင်ဂျင်နိုင်ပါမင်္ဂလာမနက်ခင်ပါရှင်ကျမသင်္ကေတိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းညင်ညာပါမယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9000ချောက်ထောင်နီးပါးရှိပြီးသေဆုံးသူဟာ2003ရာ50ဦးရှိနေပါတယ်တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းချလာပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်မှုတိုးလာတဲ့အပေါ်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစိုးရိမ်က ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
ကောင်းပါပြီကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲမှာတရုတ်ပြည်ရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဖြစ်လာတော့အဲ့ဒီကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေဘယ်လိုရှိပါသလဲ
အဲလက်ရှိကတော့တိုကျိုမှာ29ယောက်ကူးစက်ခံထားရတယ်ပေါ့နော်ဆိုရင်ကတော့ဒိုင်းတော့ရှိတယ်ပေါ့နော်အလုံးအလုံးမသွားရင်လည်းမရတဲ့လူတွေ
ဒါကတော့ဂျပန်ရောက်မြန်မာတဦးက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံကစက်ရုံတချို့လဲလုပ်ငန်းတွေပိတ်သိမ်းနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းသားဒေသတွေကထူးခြားဖြစ်စဉ်တွေကိုထုတ်လွှင့်နေတဲ့ဒို့အတန်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါနောက်ဆုံးမှာတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြမှာပါရှင်
ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်ပွားနေရတရုတ်နိုင်ငံဟူဘေပြည်နယ်မှာ96ဦးထပ်မံသေဆုံးရတယ်လို့တင်းင်းကနေနေ့မနေ့မကြခင်အချိန်တွင်းမှာပဲသတင်းထုတ်ပြန်ထားပါတယ်စနေနေ့ကထုတ်ပြန်တဲ့စာရင်းတွေအရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူက96,300နီးပါးရှိပြီးသေဆုံးသူဟာဆိုရင်စုစုပေါင်း2,400ကျော်ရှိသွားပြီဖြစ်ပါတယ်ထပ်မံကူးစက်ခံရတဲ့လူနာအသစ်ကစနေနေ့စင်းစရာတွေအရ369ဦးရှိခဲ့ပြီးဒီမတိုင်ခင်တည်းကကူးစက်ခံရသူ889ဦးရှိခဲ့တာနဲ့နှိုင်းယှဉ်ရင်တော့ကူးစက်မှုနှုန်းကတိတိတသားကျဆင်းသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်ခံထားရသူ1200ကျော်ရှိပြီးသေဆုံးသူတဒါဇင်ကျော်ရှိပါတယ်။တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုပြီးတော့များလာနေတဲ့အချိန်မှာပဲဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုတားဆီးဖို့အချိန်သိမ့်မကျန်တော့ဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံတွေနဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်ကသိမ့်မများလာဘူးလို့ဆိုနိုင်ပေမဲ့လည်းတရုတ်နဲ့ဓာတ်ရိုက်ဆက်နွယ်မှုမရှိဘဲကမ္ဘာတလောဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတွေနဲ့နီးနီးကပ်ကပ်ဆက်နွယ်ပတ်သက်နေသူတွေအဖြစ်သတ်မှတ်ထားသူက6,180,000ကျော်ရှိကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကစနေနေ့မှထုတ်ပြန်ပါတယ်။လူပေါင်း13,300ကျော်ကိုတော့ကျန်းမာရေးစောင့်ကြည့်ရမယ့်သူတွေအဖြစ်သတ်မှတ်ထားပါတယ်ရှင်။
ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေရောလာပြီးမြေအာရှဥရောပနဲ့အရှေ့လေပန်းဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပါတယ်။ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူထုထပ်မံသေဆုံးသွားတယ်လို့ကူးစက်သူအရေအတွက်ရုတ်တရက်တိုးလာပြီး433ယောက်ထိရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသွေးမောဘောက်ကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့သေဆုံးသူ3ယောက်ထိရှိနေတာပါ။ဗိုင်းရပ်စ်ကူးစက်မှာစိုးရိမ်မှုကြောင့်တောင်ကိုရီးယားကလာတဲ့လေဒဇင်းမှာပါလာတဲ့ခီးတဲ့200လောက်ကိုလည်းအစ္စရေးနိုင်ငံကစနေနေ့မှာဝင်ဝင်ပေးညစာနေပါတယ်အစ္စရေးခီးတဲ့12ရက်ကသာစင်ဝင်ပြုတ်ပြီးတည်တံ့ခွဲပြီးစစ်ဆေးဖို့အရေးပေါ်လူနာတွေကားတွေနဲ့ခေါ်ထုတ်သွားပြီးလင်းဟိုတောင်ကိုရီးယားနိုင်ငံလက်ပြန်ခံခဲ့တဲ့အကြောင်းလဲအစ္စရေးချက်မှိုက်ဝန်ကြီးဌာနကအတည်ပြုပါတယ်တောက်ချန်တွေကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ္စရေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းခီးစင်တွေအားလုံးကိုလည်းစင်နစ်မှာပဲပိတ်လိုက်ပြီးဟောင်ကောင်မကာအိုစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူတမမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြေညာထားပါတယ်ရှေ့လေပန်းဒေသမှာအဆိုးဆုံးကျုံနေရတဲ့ ီရွေးနိုင်ငံမှာတော့စီနေအထိသေဆုံးသူ6ဦးကူးစက်သူ28ဦးအထိပြုထားတာပါဥရောပတိုက်မှာတော့အခုနောက်ဆုံးအဆိုးဆုံးကြုံရတဲ့အီတလီနိုင်ငံမှာစီနေအထိသေဆုံးသူ9ဦးနဲ့ကူးစက်သူ89ယောက်တည်ရှိနေပါတယ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတော့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1200ကျော်ထက်မနည်းရှိနေတဲ့အကြောင်းစီနေကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်နဲ့တာလီဘန်အဖွဲ့တွေလာမဲ့ဖေဖော်ဝါရီလ29ရက်နေ့မှာသဘောတူညီချက်တည်းလက်မှတ်ရေးထိုးမယ်ဆိုတာကိုပြီးခဲ့တဲ့တောက်ကြနေ့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်ပွန်ပီယိုနဲ့တာလီဘန်အဖွဲ့တို့ကြေညာချက်တွေထုတ်ခဲ့ကြတာကြောင့်တမိုင်းမှာအမေရိကန်ရဲ့အရှိကြားဆုံးစစ်ပွဲအဆုံးသတ်နိုင်ရေးလမ်းပွင့်သွားစေပါတယ်သဘောတူညီချက်အရအာဖဂန်မျိုးပေါ်ကနေအမေရိကန်တပ်ဖွဲ့တွေအားလုံးရုတ်သိမ်းရမှာဖြစ်ပါတယ်အပြန်အလှန်အဖြစ်အကြမ်းဖက်ဝါရဇွဲလုပ်ရက်တွေအတွက်အာဖဂန်မျိုးကိုအသုံးချခွင့်မပေးဘူးဆိုတာကိုတာလီဘန်ကအမကန်ချက်ပေးရမှာဖြစ်ပါတယ်။နောက်အာဖဂန်ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်မှာလည်းတာလီဘန်တို့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်။အာဖဂန်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးတယောက်ချက်မဲ့လက်မှတ်ရေးထိုးဝယ်မတိုင်ခင်မှာတော့ခုနှစ်ရက်ကြာအကြမ်းဖက်မှုလျှော့ချရေးကာလသတ်မှတ်ထားပြီးဒေသဆန်တော်ချိန်ဖေဖော်ဝါရီလ22ရက်နေ့စနေနေ့ညတကောင်ကစပြီးတော့တက်ရောက်ပါတယ်။ခုနှစ်ရက်ကြာအကြမ်းဖက်မှုလျှော့ချရေးကာလကတော့ယုံကြည်မှုတည်ဆောက်ရေးချိုးဖောက်ချက်တစ်ခုအနေနဲ့ဆောင်ရွက်တာဖြစ်သလိုတာလီဘန်အနေနဲ့သူ့ရဲ့တိုက်ခိုက်ရေးအဖွဲ့တွေအလုံးအပေါ်အပြည့်အဝထိန်းချုပ်နိုင်သလားဆိုတာကိုပါအကဲဖြတ်တာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်လက်မှတ်ရေးထိုးပွဲကိုတော့ကတ္တာနိုင်ငံဒိုဟာမြို့တော်မှာကျင်းပမှာဖြစ်ပါတယ်။တချိန်တည်းမှာပဲ2019ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတွင်အကြမ်းဖက်မှုပြိပခါတွေကြောင့်အရက်သား3400ကျော်သေဆုံးပြီး9000နီးပါးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကစနေနေ့မှာထုတ်ပြန်ပါတယ်
အမေရိကန်ပြည်သူ့မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ဖို့နေဗာဒါပြည်နယ်မှာစနေနေ့ကပနမရွေးကောက်ပွဲကျင်းပရမှာတော့ဗမော့ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကဦးဆောင်နေတယ်ဆိုပြီးကနေဦးမဲရက်လက်တီကပြသနေပါတယ်။သူကသူဆိုရှယ်ဒီမိုကရက်တစ်ဦးဖြစ်ကြေညာထားတဲ့ထက်လွတ်တော်အမတ်ဆန်ဒါစ်ပြီးရင်တော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကလိုက်နေပါတယ်သူနောက်မှာတော့မက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်အမတ်အလစ်ဘက်ဝါရင်သူနောက်မှာတော့အင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝန်အောင်ပစ်ပိုတေချီတို့ကလည်းဆုတ်ထွက်နေရပြီးမှာအသေးသေးရှိနေတယ်ဆိုပြီးတော့ Fox News သတင်းဌာနကထုတ်ပြန်တဲ့အစောပိုင်းရလဒ်ဒီမှာဖော်ပြနေပါတယ်ဒါဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာအကျိုးရိုးဝဲတွေပြီးတတိယမြောက်ဖြစ်နေကျင်းပတာလည်းဖြစ်ပါတယ်အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူယူမဲဆန္ဒရှင်တွေများခဲ့ပေမဲ့ Nevada ပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခံမှန်းကြီးတစ်ဝက်လောက်သာလူပြူတွေဖြစ်ကြပြီး30ရာခိုင်နှုန်းနီးပါးကတော့တောင်အမေရိကဒေသတွေဖြစ်သလိုအာဖရိကနော်ဝါနဲ့အာရှတိုက်သားတွေကတော့ဆယ်ရာခိုင်နှုန်းလောက်စီရှိပါတယ်။နေဗာဒါပြည်နယ်ကဒီမိုကရက်ပါတီတာဝန်ရှိသူတွေကတော့ပထမဆုံးရွေးချယ်ပွဲကျင်းပခဲ့တဲ့အိုင်အိုဝါပြည်နယ်မှာတုန်းကလို့မဲရီတွေ့ရမှာစံ့ချမှုတွေနဲ့မကြုံရဘူးလဲမျှော်လင့်ထားကြပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တောင်စရနိုင်ငံမှာစနေနေ့ကပြိုင်ဘက်နိုင်ငံရေးခေါင်းဆောင်နှစ်ဦးကြားညွန်ပေါင်းအစိုးရတဲ့ဖွဲ့စည်းလိုက်နိုင်တာဟာဆိုရင်ပြည်ရင်းစစ်တမ်းကနေနိုင်ငံရေးလမ်းကြောင်းတဲ့တရထွက်ပေါ်လာတာဖြစ်ပါတယ်။သမရဆယ်ဘာကီယာဘက်ကသူ့အစိုးရဟောင်းကိုဖျက်သိမ်းလိုက်ပြီးနောက်တနေ့စနေနေ့မှာပဲအတိုက်ခံခေါင်းဆောင်ရီယက်မာရှာကဒုတိယသမရတစ်အဖြစ်ကျန်းသိစာချိန်ဆိုတာပါ။လူပေါင်း၄သိန်းနီးပါးတေဆုံးခဲ့ရတဲ့ပြည်ပခါတွေအတွင်းတိုက်ပွဲတွေကြောင့်ဒုတိယသမရအဖြစ်ရီယက်မာရှာတာဝန်ယူရေးအစီအစဉ်ကနှစ်ကြိမ်တိုင်မှာအောင်မမြင်ဖြစ်ခဲ့တာပါ။ကျန်းသိစာချိန်ဆိုတဲ့အခမ်းအနားအတွင်းမှာပဲသမရကီယာကစစ်ပွဲတွေကိုတရားဝင်ဆုံးသက်ကြောင်းနိုင်ငံအတွက်အယုံသည့်ပေါ်ထွန်းလာပြီလို့ကြေညာခဲ့ပါတယ
် I have forgiven my brother Dr. Riek Machar and first vice president of the
ဒုတိယသမ္မတမာရှာကိုသူခွင့်လွှတ်ပါကြောင်းသူကိုလည်းခွင့်လွှတ်ပါနိုင်ငံသူနိုင်ငံသားတွေအနေနဲ့လည်းအချင်းချင်းခွင့်လွှတ်ကြဖို့သမ္မတကီယာကမင်ကိုမှပြောဆိုသွားတာဖြစ်ပါတယ်ဆူရနိုင်ငံကနေလွတ်လပ်ရေးရာရေးကလရှိချိုးပန်းမှုအောင်မြင်ခဲ့ပြီးတဲ့နောက်နှစ်နှစ်အကြာ2013ခုနှစ်မှာကမ္ဘာ့တက်တန်းအမှုနယ်ဆောင်တောင်ဆူရနိုင်ငံမှာပြည်တွင်းစစ်ဖြစ်ခဲ့တာပါသမ္မတကီယာကိုထောက်ခံသူတွေနဲ့အဲ့ဒီအချိန်ကဒုတိယသမ္မတမာရှာကိုထောက်ခံသူတွေကြားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်
ယူအန်နိုင်ငံမှာကိုဇယ်နီယာ290ရှိတဲ့လွတ်တော်ရွေးကောက်ပွဲတောက်ချန်နေကကျင်းပရမှာကွန်ဆာဗေးတစ်ဝါဒီတွေက90ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးတည်ကြလွတ်လပ်တဲ့ကိုဇယ်တွေက20ရာခိုင်နှုန်းပြည်ပြောင်းလဲသမားတွေက10ရာခိုင်နှုန်းရရှိတဲ့အကြောင်းယူအန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါပေမဲ့လည်းနိုင်ငံနေရာတော်တော်များများမဲပေးသူရေထွက်တည်ရတာနေပါတာကိုလည်းထောက်ပြနေကြတာပါ။မဲယုံနေမှာမဲပေးသူရေထွက်နေပါလို့နာကြောင့်ဒေသအလိုက်ကိန်းကနေအတိအကျကိုမချင်ကြတော့ပဲတနင်္ဂနွေလုံးမဲပေးသူရေထွက်ကိုသာထုတ်ပြန်မှုရွေးကောက်ပွဲတောင်းဝန်ရှိသူတွေကဆုံးဖြတ်ခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်မဲပေးသူနေတဲ့သတင်းတွေထွက်နေပြီမလဲသမရဟာဆန်ရူဟာနီကတော့တိုင်းပြည်ထဲသမိုင်းဝင်အောင်မြင်မှုဖြစ်နေတယ်ပြောဆိုထားတာဖြစ်ပါတယ်
ဩစတြေးလျနိုင်ငံတွင်တော်မီအကြီးအကျယ်လောင်ကျွမ်းခဲ့မှုပြန်လည်ထူထောင်ရေးမှအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးအလတ်ရဲ့အလုပ်လုပ်ခွင့်နဲ့နိုင်ငံတကာခီးသွွားတွေပို့ပြီးတော့ပါဝင်လာစေဖို့ပြည်ဝင်ခွင့်အစီအစဉ်ကိုယာယီပြောင်းလဲထားပါတယ်။ဩစတြေးလျရဲ့စီးမြင့်တဲ့အရာအလတ်ရဲ့အလုပ်လုပ်သူတွေအနေနဲ့တဘာဝဘေးဒဏ်သင့်ဒေသတွေမှာကူညီမယ်ဆိုရင်နေထိုင်ခွင့်တက်တန်တိုးပေးမှာဖြစ်ပါတယ်။ဩစတြေးလျရဲ့အလတ်ရဲ့အလုပ်လုပ်ခွင့်ဗီဇာအစီအစဉ်ကအသက်18နှစ်ကနေ30ကြာလူငယ်တွေအတွက်3နှစ်နဲ့အထက်ကာလတိုအလုပ်လုပ်ခွင့်ပေးတာပါ။ဒီအစီအစဉ်ကဗြိတိန်၊ထိုင်ဝမ်၊ဂျာမနီ၊တောင်ကိုရီးယားနဲ့ပြင်သစ်တို့အပါအဝင်နိုင်ငံအများအပြားကခီးသွွားတွေအကြမှာကြော်ကြားတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်ရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကဂျောင်းဝင်ဆွတ်ဖက်ဖို့ကြိုးပမ်းနေတဲ့အကြောင်းအမေရိကန်ထောက်လိုင်းရာရှိတွေကသတိပေးခဲ့တယ်ဆိုတော့မမှန်ဘူးလို့သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေးရာရှိကပြောဆိုလိုက်ပါတယ်သမ္မတပြန်အနိုင်ရအောင်ရုရှားကကြိုးပမ်းနေတဲ့လုပ်ရည်နဲ့ပတ်သက်လို့ထောက်လိုင်းသတင်းတစ်ခုမှမတွေ့ရတဲ့အကြောင်းရောဘတ်အိုဘရိုင်းကအမေရိကန်ရုပ်သံ ABC နဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါထောက်လိုင်းသတင်းတွေကိုသိရှိခွင့်ရှိသူတူဖြစ်ပေမဲ့အခုချိန်ထိဘာသတင်းမှမတွေ့ရတဲ့အကြောင်းပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲသမ္မတကခန့်အပ်ထားခဲ့တဲ့အမျိုးသားလူညွန့်ရေးအကြံပေးရရှိကနည်းနည်းနည်းနည်းမှာထုတ်လွှင့်မဲ့ရုပ်မြင့်သံကြားစီစဉ်မှာပြောဆိုလိုက်တာဖြစ်ပါတယ
်မတ်တန်ဂီထိုင်းနဲ့ကိုအောင်လွင်ဦးပါရှင်တနည်းနည်းနည်းနည်းခင် BOA မြန်မာပိုင်းအစီအစဉ်ရဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေကိုနားဆင်ရမှာပါရှင်တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်သတိထားကြဖို့အာဏာပိုင်တွေနှိုးဆော်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းစိုးရိမ်မှုတွေအခက်အခဲတွေကြုံနေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအခုဆိုရင်အာရှနိုင်ငံတွေကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအဆိုးဆုံးအခြေအနေထိရောက်လာပါတယ်။လက်ရှိအချိန်ထိလူနှစ်ဦးသေဆုံးခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း433ယောက်ရှိနေပြီလို့တောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ဒါစီရေးဌာန KCDC ကကြေညာထားတာပါ။စနေနေ့မှာကူးစက်မှု8ဆအထိတိုးခဲ့တာကြောင့်သတိထားနေထိုင်ကြဖို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေကျွန်းကိုတိုင်တိုက်တွန်းခဲ့ရတဲ့အထိဖြစ်ပါတယ်
။ Tukbyori tangbu deureumnida. Jonggyo haengsa deung좁은실내공간에모이
ကျွန်တော်အနေနဲ့ထူပန်ချလို့ရရှိပါတယ်။စာအုပ်တွေမှာပဲဖြစ်ဖြစ်ပြင်ပမှာပဲဖြစ်ဖြစ်ကျင်းပကြတဲ့ဘာသာရေးခန်းနာမျိုးလို့လူတွေများတဲ့ပွဲလမ်းတွေကိုကျေးဇူးပြုပြီးရှောင်ကြပါ။အွန်လိုင်းမှာဆိုတဲ့လိုမျိုးတခြားနေရာတွေရှာပြီးလောက်ကြပါ။
တောင်ကိုရီးယားနိုင်ငံဒဲဂူးမြို့ခရီးရန်ဖျားကြောင်တစ်ခုကနေစတင်ပြန့်လာတဲ့ COVID-19 virus ဟာအခုဆိုရင်မြန်မာလူမျိုးတွေအနေများတဲ့ဖူဖြောင်းမြို့အထိရောက်လာတာကြောင့်မြန်မာအတိုင်းဝိုင်းကြမှာစိုးရိမ်မှုတိုးလာနေကြောင်းဖူချွန်းမြို့မှာနေတဲ့ NLD ပါတီကိုရီးယားဌာနခွဲစီယုံရေးတာဝန်ခံကိုရန်နိုင်ထွန်းကပြောပါတယ
်ကူးစက်မှုတွေကဖြစ်နေပြီပေါ့ဗျာအဲ့ကူးစက်မှုလို့ဒီကူးမျိုးကိုကိုရီးယားနိုင်ငံအစိုးရနေပြီးတော့ဒီရေးပေါ်အခြေအနေကြီးညာထားပြီးတော့စောက်ကြည့်နေတဲ့အချိန်ကာလအတွင်းမှာပဲကျွန်တော်တို့ဒီအင်ချွန်းနဲ့နှိစက်တဲ့ဖူဖြောင်းဆိုတဲ့နေရာမှာပဲစတင်ပြုရှိနေရတဲ့အခြေအနေနဲ့စစ်ဆေးမှုတွေကိုအစိုးရအခြေအနေပြန်လုပ်နေတဲ့အချိန်ကာလဖြစ်တယ်ပေါ့ဗျာဒီဆိုရင်ထွက်လာမှုတွေတော့ဖြစ်ကြတာပေါ့ဗျာဥပမာဒီပူချောင်းဆိုလို့ရှိရင်ကျွန်တော်မြန်မာတောင်းလို့တော့မှတင်သားလို့ပြီးတော့ခေါ်လို့ရတဲ့နေရာကိုမြန်မာတောင်းဆိုလို့ရှိရင်ဒီသတင်းထွက်လာတဲ့အချိန်အစပြီးတော့၆ရက်ကပဲရှိရဆိုရဲအဲ့လိုချိန်တွေတော့ဖြစ်သွားတယ်အဲ့တော့ဒီအလုတ်ကန်အချိန်တွေနဲ့ပတ်သက်လို့ကတော့လုတ်တရတော့ဖွင့်မြဲဖွင့်စေပဲအလုတ်ပိတ်တဲ့ဘာညာတော့ရှိသေးဘူးပေါ့ဗျာပူချောင်းဧရိယာမှာရှိတဲ့လူတွေအကုန်လုံး ဒီဒီကံကြရချမိုက်ထားတာတရားနေပြီးတော့ကိုကိုရင်လာရောက်ပြီးစစ်စစ်ဖို့အတွက်ဆိုရတဲ့ဘုံကူညီဖို့အတွက်အဲလိုဖိတ်ခေါ်တာရှိပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Mobile Phone ထုတ်တဲ့စက်ရုံအလို့သမားတဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတာကြောင့်အဲ့ဒီစက်ရုံကိုယာယီပိတ်ထားလိုက်ပါတယ်တောင်ကိုရီးယားရဲ့အိမ်နီးချင်းဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုကတိုကျိုမြို့ထိရောက်လာပြီးယောဂါကူးစက်ခံရသူပေါင်း980အထိရှိလာတာကြောင့်ဂျပန်ရောက်မြန်မာအတိုင်းဝိုင်းကြားမှာစိုးရိမ်မှုတိုးလာနေပေမဲ့အလို့ကိုတော့နှကောင်းစည်းတက်ပြီးမသွားမဖြစ်သွားနေရတယ်လို့တိုကျိုမြို့နေဦးတန်းထွတ်ကပြောပါတယ
်။အဲလက်ရှိကတော့တိုကျိုမှာ29ရောက်ကူးစက်ခံရတယ်ပေါ့နော်။စိုးရိမ်မှုကတော့လူတိုင်းတော့ရှိတယ်ပေါ့နော်။အလုံးအလုံးမသွားရင်လည်းမရတဲ့လူတွေသွားနေကြရတယ်အလုံးလုံးမှပဲရတ္တိလူရတဲ့နိုင်ငံဖြစ်တော့လေ။ဆိုမနေ့ပိုင်းစောစောသွားတဲ့လူတွေကပိုကြီးဆိုင်ကြတာပေါ့နော် rush hour ကယထာညံကျတဲ့အခါကြတော့လေ max step ပြီးရသွားကြတယ်ပေါ့နော်တန်နေတော့ဘောစေတော့နှကောင်းဒီ max တွေကပြတ်နေပါတယ်မနေ့စောစောစီဆိုင်ဝင်တဲ့အချိန်သွားဝင်နေတော့ကိုတန်နဲ့ရောင်းနေအားရပါတယ
်ဂျပန်ကကူးစက်ခံရသူ980မှာ634ဦးကယိုကိုဟာမားစိတ်ကမ်းမှာစိုက်ကပ်ထားတဲ့ဇိမ်ခံသင်းမောပေါ်ကဖြစ်ပါတယ်အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်အန္တရာယ်ဆိုးရိမ်တာကြောင့် 2020 နွေရာသီမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာလိုအားပေးကြမဲ့သူတွေကိုလေ့ကျင့်သင်ကြားပေးရမဲ့သင်တန်းတွေကိုတော့ရွှေ့ဆိုင်းထားလိုက်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကိုနားဆင်ရပြီးတဲ့နောက်မှာတော့အခုလိုဒီတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်နှံ့မှုတွေကိုစူးစမ်းပြီးတော့ထိန်းချုပ်နေရချိန်မှာတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံတွင်းကစက်ရုံတချို့လည်းပိတ်သိမ်းနေရပါတယ်။ဒီစက်ရုံတွေပြန်ပြီးတော့ဖွင့်လာရင်အလုတ်ကင်ပြန်လည်ရရှိရေးအတွက်စာချုပ်စာတမ်းနဲ့ဆောင်ရွက်နိုင်ဖို့လည်းအလုတ်သမားအဖွဲ့တွေကစူးစမ်းနေကြတာပါ။မတ်တင်ကီထိုက်ကတင်ပြမှာပါရှင်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံတွင်းခီးသွားလာရေးလုပ်ငန်းလည်ပတ်မှုကိုပါထိန်းချုပ်ထားတာပါ။တရုတ်ရဲ့ကုန်ကျန်းပေါ်မှာမှီခိုနေရတဲ့မြန်မာနိုင်ငံတွင်းကဆက်ယုံတွေလဲလုပ်ငန်းပိတ်သိမ်းရတဲ့အနေအထားဖြစ်လာတယ်လို့အလုသမားအရေးဆောင်ရွက်တဲ့ Asian Labor Rights ကကိုသူရိအောင်ကပြောပါတယ
်ဆက်ယုံပိတ်သိမ်းတာကတော့အခုလက်တလုံးမှာတော့ဒီဆက်ယုံတွေဘက်ကဟိုအကြောင်းပြရတာကတော့ဒီဝူဟန်ဗိုင်းရပ်စ်ကြောင့်ပေါ့နော်ဒီကုန်ကျန်းတွေမရလို့အဲလုပ်ငန်းတွေရပ်တယ်ပေါ့နော်ဆိုတော့သူတို့မျိုးလေးရောသူတို့ပြောကြတယ်ပေါ့နော်ဒီအစိုးရဘက်ကလည်းအဲ့လိုမျိုးအကြောင်းကြားပြီးတော့ပိတ်ကြတယ်ပေါ့နော
်ကိုသူရေအောင်ကို Skype ကနေတဆင့်မေးမြန်းခဲ့တာမှာတော့ပိတ်သိမ်းတဲ့အထက်မှာအထဲချုပ်ဆက်ယုံတွေတင်မဟုတ်ဘဲဖနက်ဆက်ယုံတွေပါပါတယ်လို့ပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံစည်ရင်းကိုတော့ရန်ကုန်တိုင်းအစိုးရကဒီရက်ပိုင်းနေအတွင်းထုတ်ပြန်မှုရှိတဲ့အကြောင်းလဲသူကပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံတွေကလုပ်သားတွေအနေနဲ့ဘလို့အချင်းနေကျုံတွေ့ရမလဲဆိုတာကိုမေးတဲ့အခါမှာတော့
ဟိုအစိုးရမှလည်းအဲ့ဒီအတွက်အစီအစဉ်ဘာအစီအစဉ်မှရှိမထားဘူးဆိုတော့အလို့သမားတွေကတော့အဲ့လိုမျိုးဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းသူတို့ကနီလာနှစ်ခုပဲရှိမယ်နောက်ထပ်ဆေးရုံတွေကိုထတ်လျှောက်ပေါ့နော်မလျှောက်လို့မရဘူးဆိုရှင်လည်းရွာခဏပြန်ကြပေါ့
ကုန်ချမ်းပြက်လက်တာကြောင့်ဆေးရုံပိတ်သိမ့်မဲ့အရေးကိုလုပ်သားတွေကမကန့်ကွက်ပြီးမဲ့ဆေးရုံပြန်ပြီးလဲပတ်တဲ့အခါမှာသူတို့အလုပ်ပြန်ရရေးအတွက်တော့စီစဉ်နေရတယ်လို့Asian Labor Rights ကကုသူရိအောင်ကပြောပါတယ်
။စေယုံကိုပိတ်သွားခဲ့သည့်တိုက်အောင်အကယ်၍ဒီနေရာမှာဒီလူပဲရောစေယုံနာမည်တော့တူချင်မတူမှာပေါ့နော်ဒီလိမ့်စာနဲ့အခုပိတ်သွားတဲ့စေယုံရဲ့အရင်းဒီမြို့နယ်မှု MIC မှာတင်ထားတဲ့လူတွေရပဲပြန်ဖွင့်နေဆိုလို့ရှိရင်လက်ရှိပိတ်လိုက်တဲ့စေယုံအလို့သမားတွေကိုပဲပြန်ခန့်ရမယ်ဆိုတဲ့စာချုပ်ကိုကျွန်တော်ကချုပ်ခိုင်းတယ်။ဆိုတော့အဲ့နည်းနဲ့တော့တော်တော်ကျွန်တော်ကဖြေရှင်းနေတယ်
တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးစားနေကြရဆဲပါဒါပေမဲ့လည်းဒီကိစ္စကြောင့်တရုတ်ရဲ့စီးပွားရေးအပေါ်မှာရေရှည်တက်ရောက်မှုမရှိနိုင်ဘူးလို့ပြောဆိုနေပါတယ်တရုတ်ကုသရေးဝန်ကြီးဌာနကုန်သွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဆီယန်ဂူယီကအခုလို့ပြောပါတယ
်我国外贸外资消费受到短期冲击。
ကျွန်တော်နိုင်ငံနိုင်ငံခြားကုန်သွယ်ရေးနိုင်ငံခြားငွေလုံးငွေရင်းဝယ်ယူစားသုံးမှုတွေပေါ်မှာရေလိုတက်ရောက်မှုတွေကြုံနေရပါတယ်။အကျွေးမဆက်နိုင်တဲ့အခြေအနေတိုးလာနေတာကြောင့်ပြည်ရင်းပြည်ပဈေးကွက်တွေရှာဖွေရေးအတွက်လုပ်ငန်းကြီးတွေမှာပိုပြီးတော့ခက်ခဲလာနေပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမဖြစ်ခင်ကတည်းကတရုတ်စီးပွားရေးကနှေးကွေ့နေတာဖြစ်ပြီးအခုအချိန်မှာတော့ ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်စီးပွားရေးလုပ်ငန်းတွေ၊ဆက်ယုံတွေ၊ခီးသွွားဒေသတွေနဲ့ခီးသွွားလာရေးလုပ်ငန်းတွေအများအပြားကိုပိတ်ထားရတာပါ။တရုတ်နိုင်ငံကနေလာမဲ့သူတွေကိုရောတရုတ်နယ်လေကြောင်းပြန်သက်မှုတွေကိုပါနိုင်ငံအများအပြားကရက်ဆိုင်ထားတာလည်းဖြစ်ပါတယ်
။မတ်တင်ကြီးထိုက်ပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။မကြာခင်ဒုတိယပိုင်းနိုင်ယူဝက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနှာစင်ရဖို့ရှိပါရယ်ရှင်။အခုတော့တိုင်းရင်းသားဒေသတွေကထူးခြားဖြစ်စဉ်တွေထုံးလွှင့်နေတဲ့ဒုအသံအပတ်စဉ်ကဏ္ဍကိုနားဆင်ရမှာပ
ါမင်္ဂလာပါရှင်ဒုအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဒီအစီအစဉ်က Frontier မြန်မာနဲ့ Foundation Hinton တို့ကပူပေါင်းထုတ်လွှင့်တဲ့အစီအစဉ်တစ်ခုဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတာပါလူမှုပတ်ဝန်းကျင်တိုင်းဝိုင်းမှာအထူးကအလွယ်ဆုံးသူတွေကတော့မတန်ဆွမ်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်သူတို့တွေအနိုင်ကျင့်မျက်ထုတ်ခံရတဲ့အခါမှာဘာတွေဖြစ်လာနိုင်ပါသလဲ
တွေးကြည့်ရင်တော့တကယ်တမ်းကျတော့ရင်လေးဖို့ပေါ့နော်ဘာလို့လဲဆိုတော့ဒီကလေးတွေနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူးဟိုဖြစ်ခံရတဲ့ကလေးတွေကရှေ့ဆက်ပြီးသွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ
်။ဒါကတော့ AR တိုင်းဒေတာကြီးမှဦးစိုးတန်းကပြပြခဲ့တာဖြစ်ပါတယ်။ဒီဆောင်မအတွင်းမှာကာယကံရှင်တွေရဲ့အမြီတွေကိုပြောင်းလဲအသုံးပြုထားပါတယ်။ဂျန်ဂုံမျိုးနဲ့ကံကလေးကြီးရအုပ်စုကကြီးရတစ်ခုမှာတော့ငိုနေတဲ့ကလေးငယ်ကိုသူ့အမေကအတင်းဆွဲခေါ်နေပါတယ်။၁၈နှစ်အရွယ်သူမအတွက်ကတော့ဒီကလေးကိုစောင့်ရှောက်ဖို့ကတော်တော်လေးခက်ခဲခဲ့ပါတယ်။မုန်းငယ်လို့ခေါ်တဲ့ဒီဆယ်ကျော်သက်ရွယ်မိန်းကလေးအဖိုးကတော့တခြားသောမိခင်တစ်တွေထက်အခက်အခဲအတားအဆီးတွေကပိုများပါတယ်။မုန်းငယ်ကစကားကိုအနှဲငယ်သာပြောနိုင်တဲ့အပြင်လမ်းကိုတော့အနိုင်နိုင်ရှောက်နေရတဲ့ညာရင်မတန်ဆွမ်းသူတယောက်ပါ။အဲ့လိုလူတွေနဲ့အလွယ်တကူမဆက်သွယ်နိုင်မှုကသူမကိုတားကောင်ဖြစ်စေခဲ့ပါတယ်။အိမ်ကြီးချင်းဖြစ်တဲ့အသက်81နှစ်အရွယ်အဖိုးဝင်ခွဲတော်ဆက်သူကသူမရဲ့မိခင်အလုပ်သွားနေချိန်မှာသူမကိုအာဓမအကြိမ်ကြိမ်ပြုကျင့်ခဲ့ပါတယ်။ဒီလိုပြုကျင့်ခံရတာကိုလည်းဝန်ခံခဲ့တဲ့အတွက်တရားရုံးက2019ခုနှစ်မှာအဖိုးဖြစ်သူကိုထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်။အာဓမပြုကျင့်ခံရတဲ့အကြောင်းကိုကိုဝင်လေးလလောက်ရှိမှသူမရဲ့အမေဖြစ်သူကသိခဲ့တာပါ။တုံးလုံး၆ချောင်းမှုတွေနဲ့အတူနောက်ဆုံးမှာတော့ဒီကလေးကိုမွေးဖို့အဆုံးဖြတ်ခဲ့ပါတယ်
။ဒီကလေးကိုတော်တော်ဒုက္ခပေးတဲ့ကလေးဆိုတော့သူကလည်းဒီလိုဖြစ်နေတော့မွေးလာလို့သိရင်ဒီကလေးကိုအုံနေခဲ့ထုတ်သွားမယ်တဲ့။အခုတော့လာတောင်းတဲ့လူပဲသူမှလည်းမပေးဘူး။အဲ့လိုဖြစ်နေတာဒါလေးကကတုတ်တုတ်ခါခါနဲ့ပြောတတ်တော့ပိုတောင်ဆိုသေးတယ်အမလီခလေးကတော့ပြောမနေနှုတ်တိုက်မင်းပေးနေရတာဒီမှာဒီလိုထားဒီလိုအမဲအခုတော့မှအဲ့နေစင်သူ့တို့နှုတ်ဆိုတယ်ဟိုတုန်းကတော့တိုက်ပေးရတာပေါ့ခလေးရဲ့တချမ်းစောင်းစောင်းပြီးတော့အခုတော့မတိုက်ရတော့ဘူးဒီခလေးလေးကတိုက်လိုက်တော့မှလုံးနေတာပဲ
မိုးငယ်ရဲ့အဖွားဖြစ်သူဒေါ်လာကပြောပြတာပါကလေးငယ်နဲ့ပတ်သက်ပြီးနားလည်နိုင်မှုစူးစမ်းသင်ယူနေစဲမှာပဲမုန်းငယ်အတွက်ကြီးမားတဲ့အစဉ်ခုံမှုတစ်ခုကရောက်လာခဲ့ပါတယ်။ဒါကတော့သူ့ကိုရှာဖွေကြွေးမွေးနေတဲ့တဦးတီသောအမေမုံဆိုးမကသူ့တို့ကိုထားသွားပြီးတခြားနေရာကိုထွက်သွားခဲ့ပါတယ်။လက်ရှိချိန်မှာတော့မုန်းငယ်တို့မိသားစုတွေဟာဆင်းရဲမှုများစွာနဲ့အတူအဖွားဖြစ်သူရဲ့ကြွေးမွေးထောက်ပံ့မှုကိုသာမှီခိုနေရပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေအတွက်အကူအညီတွေကအကန့်အသတ်ရှိပါတယ်။သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထောက်ပံ့ပေးဖို့နဲ့အဲ့ဒီကလေးငယ်တွေရဲ့အနာဂတ်နဲ့ပတ်သက်တဲ့အစီအစဉ်တွေကလည်းမရှိသလောက်ရှားပါတယ်။ I School မြန်မာမှာသုတေသနပညာရှင်နော်စာဖြူခန့်က
ဒီကြကြပေါ့နော်ဒီလူမျိုးညလာတဲ့ကလေးအထည်ကို plan ဆွဲထားပြီးတော့ဟိုတကြ foundation တစ်ခုနေတန်းချပြီးတော့စဉ်းစားတဲ့ဟာမျိုးကတော့မရှိဘူးပေါ့နော်ဒီမတန်ဆန်းအဖွဲ့အစည်းအများစုပါပေါ့နော်ဒီဟာတွေကဘလောက်အထိလူမှုရေးခန္ဓာမှာအာဘလို့ရှင်ဒီကလေးတွေကဘာဆက်ဖြစ်လာနိုင်တယ်လဲဘလို့အကျိုးဆက်တွေကိုကျွန်နဲ့မတန်ဆန်းသူတွေနဲ့ကျွန်နဲ့ community ကခံစားအဲ့စဉ်းစားချက်မျိုးတွေပေါ့နော်ပြီးရင်အဲ့ဒီအာကြိုတင်တွဲခွင့်မြင်မှုတွေတော့မရှိဘူးပေါ့နော်
ဒီလိုဆိုရင်မြန်မာနိုင်ငံအတွင်းကမတန်ဆွမ်းသူတွေအတွက်အစိုးရကဘယ်လိုအကူအညီပေးနေပါလဲမြန်မာနိုင်ငံမှာမတန်ဆွမ်းသူများ၏အခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရမတန်ဆွမ်းသူများ၏အခွင့်အရေးဆိုင်ရာအမျိုးသားကော်မတီကိုဖွဲ့စည်းထားပါတယ် အဆိုပါကော်မတီကနေမတန်ဆွမ်းသူတွေအတွက်နေထိုင်စရိတ်တွေကိုလာစဉ်ထောက်ပံ့ပေးဖို့ရန်ပုံငွေတက်မှတ်ထားပြီးဖြစ်တယ်လို့သိရပါတယ်။ဒီလိုထောက်ပံ့ငွေတွေသာရှိခဲ့မယ်ဆိုရင်မိုးငယ်တို့လိုအမျိုးသမီးတွေအတွက်တန်မိုးမဖြစ်နိုင်တဲ့ထောက်ပံ့မှုလည်းဖြစ်လာမှာပါ။ဒါပေမဲ့လည်းတနိုင်ငံလုံးမှာရှိတဲ့မတန်ဆွမ်းသူအမျိုးအစားနဲ့မှတ်ပုံတင်ခြင်းတွေကမပြုလို့ရသေးတဲ့အတွက်ဒီငွေတွေကအသုံးပြုလို့မရပါဘူး။မြန်မာနိုင်ငံမတန်ဆွမ်းသူများအသင်းချုပ်က EC Committee ဝင်ဦးညွတ်အောင်က
ထောက်ပံ့မယ်ဆိုရင် by name နဲ့အတိအကျထောက်ပံ့ရမှာကိုပြီးတော့အန်ကယ်တို့ကမတန်ဆွမ်းမှုအားလုံးကိုလည်းထောက်ပံ့လို့မလိုဘူးလေ။အလုံးမလုံးနိုင်တော့ဘူး၊လှုပ်ရှားမှုမရှိနိုင်တော့ဘူးဆိုတာတစ်မျိုးနော်။မတန်ဆွမ်းပေမဲ့တာမန်လှုပ်ရှားသွားလို့လို့ရတယ်၊အလုံးလို့လို့ရတယ်။ဟာတချို့ကြလည်းကျေထံမိမဲ့သွားလာလေအဲ့ဒါမျိုးအတန်းစားတွေခွဲပြီးမှအန်ကယ်တို့ကဒီပေါ်မူတည်ပြီးတော့ထောက်ပံ့ရမှာလေအဲ့တော့ဒီဘက်ကစည်ရင်းစရာအဆင်သင့်မရှိဘူးနဲ့ဒီဘတ်ဂျက်ကိုသွားတင်ပြီးတုံးလိုက်ရင်သွားမတုံးနိုင်တဲ့ဘတ်ဂျက်ဖြစ်တဲ့ပြန်ပါသွားမှာလေတမီ
ကော်မတီကမတန်ဆွမ်းသူတွေမှတ်ပုံတင်ခြင်းလုပ်ငန်းကိုစတင်လုံဆောင်နေပေမဲ့လည်းဘယ်အချိန်မှအပြီးလုံဆောင်ရမယ်ဆိုတဲ့အချိန်သတ်မှတ်ချက်တော့မရှိပါဘူးမတန်ဆွမ်းသူအမျိုးအစားပေါ်မူတည်ပြီးထောက်ပံ့ကြေးပေးမှဖြစ်တဲ့အတွက်မတန်ဆွမ်းသူတွေအတွက်မှတ်ပုံတွေမရှိဘူးဆိုရင်အထောက်ပံ့ပေးဖို့ကခက်ခဲနေစေပါလက်ရှိချိန်မှာတော့နိုင်ငံတော်အစိုးရအနေနဲ့မတန်ဆွမ်းသူတွေအပါအဝင်တက်ကြီးပိုးပွားတွေအမျိုးသမီးတွေနဲ့တိုက်ပွဲဆောင်တွေစတဲ့ကဏ္ဍမျိုးစုံကထိခိုက်လွယ်ကူတဲ့သူတွေအတွက်အကူအညီထောက်ပံ့ပေးဖို့2018ခုနှစ်ဇန်နဝါရီလကစတင်ပြီးပြည်လဲထူထောင်ရေးဌာနခွဲကိုဖွင့်လှစ်ခဲ့ပါတယ်2019ခုနှစ်နဲ့2018ခုနှစ်မတ်လအထိ iSchool မြန်မာကကောက်ယူခဲ့တဲ့မတန်ဆွမ်းသူများအပေါ်ရာဇဝတ်မှုကျူးလွန်မှုများအကြမ်းဖက်မှုများနဲ့ခွဲခြားဆက်ဆံမှုဆိုင်ရာလေ့လာချက်အစီရင်ခံစာအရမတန်ဆွမ်းသူလိမ်မိုင်းဆိုင်ရာစော်ကန်းခံရမှုက25မှုရှိရလို့သိရပါဗျာ UNFPA ကကျမအခြေပြုလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့သူတွေကိုကျမရေးစောင့်ရှောက်မှုနဲ့လူမှုရေးဆိုင်ရာအထောက်ပံ့တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုပါ။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့အဖွဲ့အစည်းတွေကိုလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဆန္ဒတွေဖွင့်လှစ်နိုင်အောင်ငွေကြေးနဲ့နှီးပညာအကူအညီတွေပေးနေပါတယ်။အဲဒီဆန္ဒတွေမှာစိတ်ပိုင်းဆိုင်ရာထောက်ပံ့မှုနဲ့လွတ်လပ်စွာအကြံဉာဏ်ရယူခြင်းတွေကိုလည်းပြုလုပ်ပေးနေပါတယ်။ UNFPA ရဲ့အကြမ်းတန်းတူညီမျှရေးပရိုဂရမ်မှာအထူးကျွမ်းကျင်သူ Miss Eri Taniguchi ပြောပြတာက
We do not like specifically target like women with disabilities
ကျမတို့ကမတန်ဆွမ်းအမျိုးသမီးတွေကိုအဓိကထားပြီးလှုပ်ဆောင်တာမျိုးတော့မရှိပါဘူး။ဒါပေမဲ့ကျမအခြေပြုလိင်ပိုင်းဆိုင်ရာစော်ကားခံရတာတွေ gender based violence တွေရှိလာရင်တော့ကျမတို့ရဲ့ GBV ဝန်ဆောင်မှုတွေနဲ့အကူအညီပေးပါတယ်။လာမယ့်နှစ်တွေမှာဆိုရင်တော့ကျမတို့ရဲ့အကူအညီတွေကိုတယောက်ချင်းစီတိုင်းကိုရအောင်ပို့ပြီးလှုပ်ဆောင်သွားဖို့ရှိပါတယ
်။လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေကိုရှေ့တန်းကနေလိုက်လံကူညီပေးနေသူကတော့အသက်60အရွယ်ဦးစိုးတန်းဖြစ်ပါတယ်။သူကအရာရီတိုင်းကျောင်းကုန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးမိုးငယ်တို့အမှုအပါအဝင်ကျောင်းကုန်းမြို့နယ်အတွင်းကမတန်ဆွမ်းသူတွေလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အခြားသောအမှု3ခုကိုလည်းလိုက်လံကူညီပေးနေသူပါ။
တွေ့ကျင်တော့တကယ်တမ်းကျတော့ရင်လေးဖို့ကောင်းတယ်။ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရေရာလည်းမရှိဘူး။ဟိုဖြစ်ခံရတဲ့ကလေးတွေကရှေ့ဆက်ပြီးကြွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ်။လူအဖွဲ့အစည်းတစ်ခုလုံးကတရားရည်ကိုလစ်လူရှုထားရင်ကျွန်တော်တို့နိုင်ငံမှာအများကြီးလိုအပ်နေတဲ့အစိတ်ပိုင်းတစ်ခုကိုထဲထဲဝင်နေဟိုဒါလေးကိုချပြနိုင်မယ်ဆိုရင်သူတို့လူအဖွဲ့အစည်းထဲမှာတကယ်တမ်းကျအကဲတင်မယ်ထောက်ပံ့မယ်သူတို့ရဲ့ရှေ့နှောင်ရေးတွေကိုဘလူးရီအစီအစဉ်တကြစတက်ကြီးကြာနာနာနဲ့ဆွဲပြီးတော့လုပ်ပေးနိုင်ရင်တော့ပိုကောင်းတယ်လို့ထင်ပါတယ်
။မိုးငယ်ကလူတွေနဲ့စကားပြောဆက်ဆံမှုအခက်အခဲရှိနေပေမဲ့လည်းသူမရဲ့သားလေးကိုဘယ်သူမှမပေးဘူးဆိုတဲ့စကားကိုတော့တင်တင်ပြောပါတယ်။သူမရဲ့အဖွားကတော့ကလေးငယ်ကြောင်းတက်ဆင်ရောက်မယ်ဆိုရင်ကြောင်းထားနိုင်မှုအတွက်စီစဉ်နေပါတယ်။ဒါပေမဲ့မိုးငယ်အဖိုးကတော့သူ့ရဲ့အနာဂတ်ကိုတော့သူမမသိပါဘူး။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ဒိုအတန်အစီအစဉ်ကိုနားဆင်ကြတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ခုထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာဆိုရင်ဖြင့်တိတ်မကြခင်ရက်ပိုင်းအတွင်းမှာပဲ6နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ဒီနေ့ပြောရရင်2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကဒီကော်မရှင်ကိုဖွဲ့စည်းတာဝန်ပေးထားတာပါဆိုတော့ကဒီ6နှစ်ကာလအတွင်းမှာမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဘလောက်အောင်မြင်ထားပြီးပါပြီလဲအာဂရိလိုက်စားမှုကရောဘလောက်အထိရော့ပါသွားပါပြီလဲမြန်မာနိုင်ငံမှာတစ်ချက်နှစ်ပေါင်းများစွာကပ်ပါယောဂါလိုဖြစ်နေတဲ့အာဂရိလိုက်စားမှုတနည်းအားဖြင့်လက်ပြီးလက်ယူပေါ့လေလက်မထိုးဘဲနဲ့ဘာမှမပြီးခဲ့တဲ့အချိန်ကအချိန်တွေကနေပြီးတော့ဒီကနေ့ဘလောက်အထိများပြောင်းလဲတိုးတက်လာပါပြီလဲဒါကိုကျွန်တော်တို့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ပင်တိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ဦးမှာဒုကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်တူလည်းဖြစ်ရန်ကုန်စောင့်ကြည့်အဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညွန်ညွန်သိန်းပါနောက်တစ်ခုကတော့တနင်္သာရီတရားမျှတမှုဖော်ဆောင်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးဖြစ်ပါတယ်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အစီအပြေထောက်သူသောတာရှင်တွေရှိပါတယ်ကျွန်တော်တို့အတန်ဖိုင်ပေးပို့ထောက်သူသောတာရှင်ရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားတာတွေရှိပါတယ်တာနိုင်စုရသမျှအချိန်တွင်အားလုံးဆွေးနွေးသွားနိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ်လောလောဆယ်မှာတော့ကျွန်တော်တို့စီကိုအတန်ဖိုင်ပေးပို့ပြီးတော့သဘောထားမှတ်ချက်ပြပို့ထားသူတူရှိပါတယ်သူကတော့ချင်းပြည်နယ်ပလောဝမြို့နယ်ကဥငုတ်ဆုံးပါဥငုတ်ဆုံးရဲ့သဘောထားမှတ်ချက်ကိုလောလောဆယ်နားဆင်ကြည့်အောင်ပါခင်ဗျာ
အော်ဒီတိုက်ဖြည့်ကော်မရှင်အလုပ်ဖြစ်လားဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူးလက်ပေးလက်မပြောင်းရလားဆိုရင်တော့မပြောင်းသေးပါဘူးလက်ပေးလက်ယူမှုကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေကရှေ့ဟောင်းအမွေနဲ့အဖြစ်ထိမ့်သိမ်းဆုံးရှုံးနေတယ်လို့ဖြစ်နေပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဝက်ချုံဝက်ကြည့်ပါမှာ2015ခုနှစ်တဘာဝပီအန်ဒီကြာရောက်လို့ကြာကာစီစဉ်နဲ့ဂျပန်လူတန်းမှုပြချက်သိန်းပေါင်း1329သိန်းနဲ့4000ကျပ်ဖြင့်စာတင်ကြောင်းဆောက်လုပ်နေပါတယ်အဆုံးသုံးဆုံးဖြစ်ပါတယ်2015ခုနှစ်မှာကြာရောက်တဲ့ဖြစ်တဘာဝပီအန်ဒီကြောင်းနိုဝင်ဘာနဲ့စာတင်ဆောက်လုပ်တာယနေ့အချိန်ထိမပြီးသေးပါဘူးဒါမှဒီကျောင်းဆောင်ဆောက်တဲ့နေရာမှာ25ရာခိုင်နှုန်းလို့900ရာခိုင်နှုန်းမပြီးပေးနဲ့900ရာခိုင်နှုန်းဖို့25ရာခိုင်နှုန်းဖို့ဖက်ဆန်ထုတ်သွားတာဒါဘယ်လိုထုတ်တာလဲဒါအထက်လူကြီးတွေနဲ့လက်ပေးလက်ရောမရှိဘူးနဲ့ထုတ်လို့ရပါမလားဒါလည်းဘီအိုအနေနဲ့စဉ်းစားကြည့်ချင်ပါတယ်ဒါကျွန်တော်အနေနဲ့ပြောချင်တာကမြန်မာပြည်သူပြည်သားများအားလုံးလက်ပေးလက်ရောမှုကင်းဝေးနိုင်ကြပါစေဒီကျွန်တော်တို့ကြည့်ရမဆောက်လို့နေတဲ့စာတင်ကြောင်းနဲ့လက်ပေးလက်ရုံမရှိဘဲနဲ့ဒီနိုင်ငံသူကြွရဲ့ကြွေးကြတဲ့နဲ့သူပြောင်းလဲချိန်တန်ပြီဆိုရတဲ့သူကျွန်တော်တို့ကြည့်ရရဲ့စာတင်ကြောင်းကြာကလှူတန်းတဲ့အကြောင်းကိုလည်းပဲပြောင်းလဲချိန်တန်ပြီဆိုတဲ့ဆောင်ပုံနဲ့ညီပြောင်းလဲချိန်တန်ပါပြီပြောင်းလဲပြေးနိုင်ကြပါစေလို့ဆုမံကောင်းတောင်းရင်မိကုန်းကြွရပါတယ
်ချင်းပြည်နယ်ဘလောအမျိုးနယ်ကဥငုတ်ဆုံကသူတို့ကြည့်ရမှာစောင့်နေတဲ့ကြောင်းလေးနဲ့ပတ်သက်ပြီးတော့ပြောသွားရင်မြန်မာနိုင်ငံမှာလက်ပေးလက်ရုံမှုက ရှေးဟောင်းအမူအနှစ်လူကိုထိန်းသိမ်းဆောင်ရှောက်ထိန်းသိမ်းကာကွယ်ဆောင်ရှောက်နေပါတယ်တဲ့ရှေးဟောင်းမူအနှစ်ဆိုတော့ထိန်းသိမ်းကာကွယ်ဆောင်ရှောက်အောင်မယ်ကိစ္စပေါ့လေလက်ပြီးလက်ယူကတော့ရှေးဟောင်းမူနဲ့နိုင်ရှင်ပြီးပြောမယ်ဆိုရင်တော့တော်တော်လေးရှေးဟောင်းမူနှစ်တွေအတွက်နစ်နာစရာအကြောင်းရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ကျွန်တော်ဒီနေရာမှာကြားဖြတ်ပြောချင်တာကကျွန်တော်ဒီအစည်းအဝေးကိုဒီခေါင်းစဉ်နဲ့ဆွေးနွေးဖို့အတွက်စီစဉ်တဲ့နေ့တွေကစပြီးတော့ပေါ့လေဒီအစည်းအဝေးမှာပါဝင်ဆွေးနွေးပေးဖို့ဒါမှမဟုတ်လည်းပဲဒီလက်ပြီးလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ရဲ့6နှစ်တာကာလအတွင်းအောင်မြင်မှုမအောင်မြင်မှုဆိုတာတွေနဲ့ပတ်သက်ပြီးတော့သဘောထားမှတ်ချက်တုံ့ပြန်ချက်ပေးဖို့ကော်မရှင်တာဝန်ရှိသူတို့ကိုကျွန်တော်တို့ဆက်သွယ်ခဲ့ပါတယ်ကော်မရှင်ဥက္ကဋ္ဌကတော့ခီးသွွားနေတဲ့အတွက်ပါဝင်ဆွေးနွေးနိုင်ခြင်းမရှိဘူးလို့ကျွန်တော်တို့ကကောင်းကောင်းအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့ကျန်တဲ့ကော်မရှင်ဖော်ခင်တို့ကိုဆက်သွယ်ခဲ့ပေမဲ့ကျွန်တော်တို့ကအချိန်မီအကြောင်းပြန်ချက်မပေးတာကြောင့်ကော်မရှင်ဘက်ကသဘောထားကိုတော့ကျွန်တော်တို့ဒီနေရာမှာထည့်သွင်းပြောဆိုနိုင်ခြင်းမရှိဘူးဆိုတာကိုကျွန်တော်အသိပေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့ပြည်내ဆွေးနွေးသူတို့ဖြစ်တဲ့ဒေါက်တာညိုညိုတင်းဒီလိုင်းပေါ်ရောက်လာပါပြီဒေါက်တာညိုညိုတင်းခင်ဗျာဒီကော်မရှင်ဖွဲ့စည်းတာ6နှစ်ပြည့်ပါတော့မယ်ဒီ6နှစ်ကာလတည်းမြန်မာနိုင်ငံမှာအာဂရိလိုက်စားမှုဘယ်လောက်များလျော့ပါသွားသည်လို့ပြောနိုင်ပါသလဲခင်ဗျာ
အော်ဟုတ်ကဲ့ကျွန်မဒီကော်မရှင်နဲ့ပတ်သက်ပြီးပြောရလို့ရှိရင်ကျွန်တော်ဒီအထူးစင်လက်ထက်ကကော်မရှင်မှာ2014အစပြန်လာပေါ့နော်အဲဒီကာလကကော်မရှင်ကတော့ကျွန်တော်အားလုံးတွေ့တဲ့အတိုင်းပဲတကယ်ဆိုတော့ပေါ့နော်ဒီဖြစ်ဖြစ်များများကလုပ်နိုင်တဲ့ဒီစားရတာမရှိတော့တယ်လို့ကျွန်တော်ပြောရမှာပဲဆိုတော့အခုကျွန်တော်ဒီကော်မရှင်ကတော့2014မှာပေါ်လာတာပေါ့နော်အစိုးရတကယ်လက်ထက်မှာဒီကော်မရှင်ဖြစ်ပေါ်လာတယ်ကော်မရှင်ဖြစ်ပေါ်လာတဲ့အခါမှာဒီကော်မရှင်အဟမ်းထုတ်တာနဲ့တော့ကော်မရှင်အစ်စ်လက်ထက်မှာတော့အများကြီးဓာတ်ပြုတ်မှုရှိရပေါ့နော်အာဘာကြောင့်လဲဆိုဥပဒေကိုပြင်လိုက်တာလည်းပါတာပေါ့နော်အဲဒါနောက်တစ်ခါဒီကော်မရှင်ရဲ့ဒီနိုင်ငံကြီးကဘာလို့ပြောရဖို့အရှင်ကော်မရှင်ဖြစ်တဲ့ဆာလို့ရှိရင်အာနိုင်ငံကြီးကစိတ်ဆန္ဒရှိတယ်လို့သိရတယ်နော်အလုံးလိုက်တာလည်းတကယ်ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီနေ့ဆက်မရှိတော့ဘူး။ဒီလိုလေကမ္ဘာ့ရှင်နဲ့ကျွန်တော်တို့ကလူ့ဘဝတွေတုံးတာအမျိုးဆိုရှင်ပေါ့။ဟောနိုင်ငံကြီးကကျွန်တော်တို့လူ့ဘဝတိုင်းမှာရောအားလုံးကြီးတယ်ကျွန်တော်တို့
။ဟုတ်ကဲ့နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးကြတော့ဘယ်လိုမျိုးသိ။ဆိုတော့လောလောအကြမ်းင်းပြောမယ်ဆိုရင်တော့လက်ရှိကော်မရှင်ဟာလက်ရှိကော်မရှင်ရဲ့6နှစ်တာသက်တမ်းကာလအတွင်းမှာတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးမှာအတန်အသင့်အောင်မြင်မှုရတယ်။အဲ့ဒီလိုက်စားမှုအတန်အသင့်ရောပါသွားတာရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်။
ဟုတ်ကဲ့အရင်ကမရှင်းတဲ့ဆိုင်ရဲ့အခုကမရှင်းတာပြီးတော့ကျွန်တော်တို့အရင်ငယ်လေးပြောရမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ဒီမှာလည်းအကန့်အသတ်တွေလည်းအများကြီးရှိတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့
ဒီကမျိုးလုံးတစ်လောက်တော့ကျွန်တော်တို့ဒီလိုမျိုးနေနေအများကြီးရှိတယ်
ဟုတ်ကဲ့အကန့်အသတ်တွေကိုရှေ့ဆက်ဆွေးနွေးသွားကြတော့ပါခင်ဗျာအခုကျွန်တော်ဓာတ်ရိုက်ဆွေးနွေးမယ်တောတာရှင်တူကိုကျွန်တော်ဖိတ်ခေါ်ပါမယ်သူကကချင်ပြည်နယ်ကစိုင်းအောင်ကျော်ဆန်းဖြစ်ပါတယ်စိုင်းအောင်ကျော်ဆန်းမရသေးပါဘူးခင်ဗျာဆလိုင်းဘွေကုံဖြစ်ပါတယ်ရန်ကုန်မြို့ကပါကိုဆလိုင်းပွေကုန်းဆွေးနွေးပါအခိလိုက်စားမှုတက်ဖြစ်ဘယ်လောက်လျှော့သွားပါပြီလဲခင်ဗျ။ဟု
တ်ကဲ့အခိလိုက်စားမှုတက်ဖြစ်ကော်မရှင်ရှိတဲ့နောက်ပိုင်းမှာတော့သူတို့အကျိုးတရားမှုရှိပါတယ်။ဟုတ်တော့ကျွန်တော်ကအားမရသေးဘူးပေါ့။ဘယ်လိုပုံစံဖြစ်စေချင်တယ်လဲဆိုရင်တော့ဒီဘူမှာထည့်မကားပေးနဲ့တိုင်းနေပြည်နယ်မှာဖွဲ့စည်းစေချင်တယ်။ဘူမှာဥမာ15ဦးဖွဲ့စည်းတဲ့ပုံစံကတော့ငွေကုန်ကြေကျများပြားတယ်။15ဦးမဟုတ်သေးနဲ့ဥမာခုနှစ်ယောက်လုံးနဲ့ဖွဲ့စည်းပြီးတော့မှတိုင်းနေပြည်နယ်မှာဥမာဟို3ဦးပဲတိတိ5ဦးပဲဖြစ်ဖြစ်ဈေးချရဲပုံစံကြတော့ဘူးမှာသမရ5ဦးသူတို့ဥပထမ်းသူက5ဦးစီပုံစံမျိုးမဟုတ်ခဲ့နဲ့ဟိုဟာဝင်ပြီးချိုးလို့ဘာလို့ဒါပဲဖြစ်မလားသူတို့ဥပထမ်းပဲဖြစ်မလားသူတို့ဟာပဲဈေးကောက်ရမလားဥမာဈေးကောက်တဲ့ပုံစံကတော့ဟိုဟာသမတမဟိုကြတဲ့ပုံစံနဲ့ဈေးကောက်ရမလားဈေးချရမလားတော့ထားလိုက်အောင်ဥပမာတိုင်းနေပြည်နယ်မှာထားမယ်ဆိုရင်တော့ပူကောင်းတာကတော့အတိအကျဆက်မှုဆိုတဲ့ဆရာမျိုးပြီးတော့မှရှိတာမဟုတ်ဘဲနဲ့တိုင်းနေပြည်နယ်မှာသူ့တော်မတီရောတိုင်းနေပြည်ရဲ့ဆိုးရဝင်ကြီးဒီဝင်ကြီးချို့ကြီးကအတိအကျဆက်မှုကိုလုပ်နေတဲ့အခါကျတော့ဥပမာအဲ့ဒီမှာထားနိုင်နေဆိုရင်တော့အတိအကျဆက်မှုတိုက်ဖြည်းကိုမရှိငါနေပြီးတော့မှဒီအတိအကျဆက်မှုတိုက်ဖြည်းကိုသူပုံမျိုးလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးပြင်ပုံစံလုပ်နိုင်နေဆိုရင်တော့အခုချိန်ပို့ပြီးတော့မှလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ပုံစံလေးနဲ့နောက်ပြီးတော့မှဒီ aggregation တိုက်ဖြည်းကိုရှိဥပဒေကိုတင်ပြီးတော့မှအဲ့ဒီလက်ထက်ကနေရှိရနေဆိုတာမျိုးမဟုတ်ခဲ့နဲ့လုံနိုင်ခိုင်နိုင်တဲ့ပုံကိုယ်တွေကိုရွေးချယ်ပြီးတော့မှရွေးချယ်တဲ့ခေတ်ထက်ပုံစံတွေပြောင်းနေဆိုရင်တော့ဒီထက်ဟိုကောင်းလေးနေလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဆလိုင်းပွေကုံကျေးဇူးတင်ပါတယ်ဆိုတော့ရောညွန်ညွန်သိကိုဆလိုင်းပွေကုံကတော့ဒိုင်းနေပြည်နယ်တွေမှာလည်းပဲထားပို့ပြီးတော့ချက်နောက်လူကော်မရှင်ဖွဲ့ဝင်တွေရဲ့အသက်ကန်သက်ချက်ကိုလည်းရှော့ပေါ့နော်အဲ့လိုမျိုးဖွဲ့ဖို့လိုရလို့ပြောပါတယ်ဆိုတော့အတိအလို့ဖွဲ့မယ်ဆိုရင်ရောကော်မရှင်ရဲ့လုပ်ငန်းတွေပို့ပြီးတော့ထိရောက်လာနိုင်ခြင်းရှိပါသလား
ဟုတ်ကဲ့ကျွန်တော်လည်းကတမရောဒါဒီလိုမျိုးဒီနေ့နဲ့တိုင်းနေဖွင့်လာရင်တော့ကောင်းတာပဲဒါနဲ့ကော်မရှင်ကလက်ရှိရေးသားပါမှာဒီမှာအများကြီးစာစင်ဖို့မှုရှိတယ်။အပေါ်မှာဆိုင်ရာစင်ဖို့မှုတွေတော့လည်းပြည်သူရဲ့ကထောက်ပံ့မှုဆိုင်ရာစင်ဖို့မှုတွေပိုင်းမှာအများကြီးရှိတယ်ပေါ့နော်။ဟုတ်ကဲ့ကျွန်တော်ကဒီနေ့နဲ့တိုင်းဆင်းထားလို့ရှိရင်တော်ပြီးဒီလိုရတော့လူတွေရတော့ဒါလက်နှံ့နေလာမှာပဲလေတိုင်းချမ်းမှုတွေမျိုးရော ဆင်းရဲနေရတယ်ပေါ့နော်အခုတက်ပြီးပြီတော့ပေါ့နော်အစိုးကောင်းလာတယ်ဒါပေမဲ့လည်းကျွန်တော်တစ်ခါတော့ကြည့်နေတယ်ကျွန်တော်ကအခုလက်ရှိဆော်မရှင်မှာကလေးပဲပေါ့နော်ဒီမှာအာဒါဆောင်ရမယ်ကျွန်တော်မှာကျွန်တော်တို့အဆင့်တက်ပြီးရှိလာတဲ့အခါကျတော့ဒီနေ့နဲ့တိုင်းအဆင့်ပြလို့ရှိရင်တော့ဒီနေ့နဲ့တိုင်းအဆင့်ဆော်မရှင်ရှိတိုင်းတော့ဒီနေ့နဲ့တိုင်းအချိုးရကြီးကဘယ်တော့ခုစိုက်မလဲဆိုတဲ့ဟာကကျွန်တော်တို့ကျွန်တော်မျိုးကအမိခွင့်ထောက်ရမယ်ပြဿနာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တိုင်းရဲ့ဒီနေ့အစိုးရကဥစ္စာမိုးကြီးနဲ့အစိုးရလည်းကျွန်တော်ရေငုံတိုင်းအစိုးရလည်းလို့ဆိုတာဖြစ်တော်မူတာမှဒါကစီပြုံကတော့ဘောလုံးဖြစ်တော်မူတာမှဒါဒီစီလက်ပြတဲ့အမိသားကိုကျွန်တော်တောင်းကြည့်ရပါမယ်။အဲဒီခါကျတော့ဒီနေ့နဲ့တိုင်းရှင်အမိနဲ့ဆောင်တဲ့ပြည်စံကြီးပေါ်လာတော့ဒီဒီအစိုးရကြီးကတော့ကျော်တော်တစ်ခုအမှန်တန်ကိုမြင်နေပြီးဒီကျော်တော်တစ်ခုရှိနေတဲ့အစိုးရကြီးနေတာလက်တွေ့မှာပေါ့နော်ဒီကော်မရှင်ကြီးကတော့အလေးထားမှလည်းဆိုတာတော့ပုံမှာတော့ကျွန်တော်တို့ဆက်ပြီးတော့ဒါအလေးထားချက်လိုက်အများကြီးရှိတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုတော်တော်ရှင်တူဦးစိန်မောင်မိထီလာကအီးမေးလ်နဲ့ပို့ပြီးတော့မှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်။မက်ခင်ပြည်တွေ့ရေးတစ်ချက်ဖတ်ပေးပါခင်ဗျ
။ဟုတ်ကဲ့ပါရှင်။အခုလက်ရှိအခြေအနေအရဆွေရကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးနေတယ်။တရားဥပဒေရေးရာဘိုင်းမှာလည်းကြီးကြပ်နေတယ်။အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းတည်တည်ငြိမ်ငြိမ်မှန်မှန်ကန်ကန်နဲ့ဗတ်မလိုက်ဖဲကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးနေတာတွေတွေ့နေရပါပြီတဲ့။တိုးတက်မှုတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်90ကထက်တိုးတက်မှုလက္ခဏာကိုတော့အထင်ရှားတွေ့ရပါတယ်။အာဂတိလိုက်စားမှုနဲ့နာမည်ပြန့်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအထွန်းမှာတော့အောက်ခြေအဆင့်အထိဖော်ထုတ်ရေးယူနိုင်မှုနှဲပါနေလို့ပင်ပန်းတော့မဲ့ရှိပါသေးတဲ့လက်မထိုးပဲဘာမှလုံမပေးတာတော့မဟုတ်ပါဘူးလက်ဖက်ရည်ဘူးလေးတောင်းပြီးတော့မှလုံပေးတာတွေကတော့ရှိနေပါသေးရဲ့အဲ့ဒီလက်ဖက်ရည်ဘူးရင်ကျင်းမှုကစပြီးလက်ပေးလက်ယူမှုဖြစ်လာတာကအာဂတိလိုက်စားမှုဆိုတဲ့အဆင့်အထိကိုရောက်လာတာပါလို့သုံးသပ်မိတဲ့အကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်မိထီလာရဲ့အီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးချက်ပါကျွန်တော်တို့ကို Facebook Messenger Facebook မှာမှတ်ချက်ပေးထားတဲ့လူတွေထဲမှာလည်းပဲဒီလက်ဖက်ရည်ဘူးတောင်းတောင်းကွဲပေးရတယ်ဆိုတာမျိုးရေးထားတာတွေကျွန်တော်တွေ့ပါတယ်ဆိုတော့ဒေါက်တာညိုသိန်းခင်ဗျာဒီတေချာတာကတော့အခုလက်ရှိအချိန်ကြီးတော့အာဂိလဲစာမှုကအနည်းနဲ့အများဆိုသလိုရှိနေတော့မယ်လက်ပြီးလိုက်ယူဆိုတာအနည်းနဲ့အများဆိုသလိုရှိနေတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်တစ်ချက်စဉ်းစားမိတာကဒီလက်ပြီးလိုက်ယူဆိုတဲ့ကိစ္စကြီးကဗမာပြည်မှာကျွန်တော်တို့မျိုးဆက်တင်မကရှေ့မျိုးဆက်အသီးအသီးမှာတောက်လျှောက်လို့လို့အမြင့်တွေ့လာတဲ့ဟာကြီးဖြစ်နေတယ်ကျွန်တော်အစောပိုင်းကပြောခဲ့လို့ကပ္ပါယောဂါလို့ကိုဖြစ်လာတာဆိုတော့လူတွေကိုယ်တိုင်မှာကရောလူမှုကိုယ်တိုင်မှာကရောဟလာတာဝန်ရှိသူတူကလက်မစားပါဘူးလက်မတောင်းဘူးဆိုရင်တော့မှလူမှုကိုယ်တိုင်ငါနည်းနည်းလေးတော့ပေးလိုက်မှအစင်ပြေသွားမယ်ဆိုတဲ့အယိုးစွဲနေတဲ့စိတ်ပေါ့အဲ့ဒီစိတ်ကရောလူတွေမှာရှိမနေဘူးလားခင်ဗျလူတွေကရောလက်ပေးမှဖြစ်မယ်ဆိုတဲ့စိတ်စွဲနေတာမျိုးရှိနေနိုင်သလား
အဲ့အဲ့တော့အမှန်နဲ့ကျမတို့လူကြီးရဲ့ဟိုရှင်ကြီးမှုပေါ့နော်ကျမတို့ကလူကြီးရဲ့ရှင်ကြီးမှုကအဲ့ဒါသိလိုက်သိလိုက်လို့ဆိုလို့ရှိရင်ပေါ့နော်ဒါပို့ပြီးတော့အဆင်ချောကြမယ်လို့ရှင်ကြီးရုံးကြည့်နေတာပေါ့နော်ဒီလိုဆင်းဆဲအောင်အတိုင်းရှိခဲ့တာဆိုတော့တစ်ဖက်ကလည်းတော့ဒီကုစေတနာနဲ့အဲလုပ်ကြည့်လိုက်တဲ့အပေါ်မှာပြန်ပြီးတော့ဒီစစ်ဆက်ခြင်းနဲ့ဆက်ကြတယ်တကယ်များရှိကြတယ်အဲ့ဒီအခါကျတော့ဝန်ကြီးကဝန်ကြီးတာတာတာမျိုးလုပ်ကြည့်လိုက်ဒီတိုင်းအောင်ပေါ့နော်ဒီစစ်ဆက်ခြင်းနဲ့ဆိုတော့အာတဘောတွေကလည်းမြန်မာလူတွေရဲ့ဇာမာကဒီပြည်မှာရှိတယ်ဒါပဲတက်တော့ကျွန်တော်တို့ကဒီအနေထားတွေကျွန်တော်တို့ကကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဒီမှာတော့ရက်တင်ခံနိုင်တဲ့အာအဖြစ်ရက်ဖြစ်တော့အခုဒီကျွန်တော်တို့ကဒီမှာအမှားရှိတယ်လေအကမီဒီယာလေးတော့တရား
ကြည့်ဆန်တ
ာရှိတယ်ဟုတ်ပါတော့ဒီအဲ့တော့ကျွန်တော်တို့ဒီစစ်ကြည့်တရားတွေဟာပေါ့နော်ဘုန်းကဒီလူဆက်စီရင်ကျွန်တော်တို့ဆောက်ဖြတ်ဖို့ဒီလိုပါပေါ့နော်ဒါရီကတော့အချိန်ယူပြီးကျွန်တော်တို့ဖြည့်ဆည်းရမယ်ပြင်ပါလေးလို့ဖြစ်တယ်ဟု
တ်ကဲ့ပ
ါအဓိကကတော့အစိုးရကကော်မရှင်ကဒီအကမီဒီလိုက်စာမှုတိုက်ချက်ကြီးကိုသောင်းနဲ့ပါနဲ့ကောင်းမှုကိုကြည့်လို့ဆောင်ရွက်ကိုသိလို့ပေါ့နော်အဲ့ဒါမှားပါလေဆိုလို့ရှိရင်အစိုးရတွေလည်းဒီထက်ကိုပြီးလေးထောက်ခံရမယ်ပေါ့အားလုံးလည်းဒီကော်မရှင်တွေနဲ့လည်းဒီထက်ကိုပြီးဒီလိုမျိုးအကျဉ်းပြုလို့ရလာမှာဖြစ်တယ်နော
်ဟုတ်ကဲ့ပါခင်ဗျ
ာဒါကြောင့်ကျွန်တော်တို့ပြန်လာမယ့်အချိန်ရောက်ပြီလို့မြင်ရတယ်ဒီလိုပဲ
ဟုတ်ကဲ့ပါကျွန်တော်တို့ကတော့တနင်္သာရီတရားထတ်မှုပေါ်ဆောင်ရုပ်ဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးခုဒီလိုက်မပြန်ရောက်ပါပြီဦးအောင်နိုင်ဦးကြားရပါသလားခင်ဗျာ
ကျေးဇူးပါခင်ဗျာကျေးဇူးပါခင်ဗျ
ာ line တိတ်ကောင်းသွားပါပြီဆိုတော့ဥအောင်နိုင်ခုနကတော့စကားပြောတာတိတ်ပြတ်သွားလိုက်ပါဘူးဆိုတော့ကျွန်တော်ထပ်မေးပါမယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကလက်မပီးပဲဘာမှမပီးခဲ့တဲ့အချိန်တွေကနေပြီးတော့ဘလောက်ထိပြောင်းလဲတိုးတက်လာပြီလို့ဥအောင်နိုင်ယူဆပါတယ
်လေအင်းအဲ့ဒီလိုကျောင်းလဲတိုးတက်မှုရှိတယ်လေဒါကျွန်တော်တို့အလော့ပြောင်းနေတာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီ transparency international affair က correction perception of this ဆိုတဲ့ CPI ရောင်းခဲ့လို့ကတော့ဦးရောင်းတဲ့ဒီကတော့ခုနကတည်းကအဲ့ဒီကိစ္စကိုကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်ရခါကျတော့ဒီ2005ခုနှစ်မှာနိုင်ငံပေါင်း168နိုင်ငံကနိုင်ငံပေါင်း168နိုင်ငံရဲ့ဒီနိုင်ငံအလိုက်အမှတ်တွေထုတ်ပြန်ခဲ့တဲ့အချိန်မှာ ကျွန်တော်မြန်မာနိုင်ငံက149နော်2018မှာနိုင်ငံအောင်တရား16ကိုကျွန်တော်တို့ပြန်ပြီးသုံးသပ်ကြည့်တော့နိုင်ငံအောင်တရား20နဲ့ရှိတယ်နော်အဲ့တော့ကျွန်တော်တို့ကအဲရုံးကိန်းလေးတွေနည်းနည်းတက်လာတဲ့အပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံရဲ့အကဒီကျွန်တော်လိုက်သမှုတိုက်ချေရေးစိတ်ကအနည်းငယ်တိုးတက်မှုရှိတယ်လို့ကျွန်တော်တို့နည်းနည်းပြောနိုင်တယ်တစ်ခါတော့အဲအကဒီလိုက်သမှုတိုက်ချေရေးဆိုတာကြီးကကျွန်တော်တို့ကလာဆရာဆရာမတွေပြောတော့တယ်လို့ပဲလူ့ကွက်စီအတဲမှာအမြင့်ကျချောက်သားနေတဲ့စိတ်ကဖြစ်တယ်ဒါပေမဲ့အဲဒီတက်မှုကကျွန်တော်နိုင်ငံတက်လောက်လောက်လို့မကြည့်တဲ့ခါကြတော့မလောက်တော့ဘူးကျွန်တော်တို့ရဲ့ဒီစိတ်ချင်းလေးလားအစ်တေတခြားသူစေတနာစာသားတွေရတော့ဒီနေရာနဲ့ပြောင်းပါဒီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုစီစဉ်ကိုကျွန်တော်တို့ VOA Burmese News Facebook ကနေပြီးတော့ဒိုင်းရိုက်လွှင့်တဲ့နေရာမှာတော်ရရှင်တူဖြစ်တဲ့ဥခင်သိမ်းပေါင်းဆိုတဲ့ Facebook အကောင့်ကမှတ်ချက်ပေးဆွင့်ပြထားတာရှိပါတယ်ကော်မရှင်ကအရင်ကထက်အများကြီးအကောင့်တွေပေါ်ဆောင်ရွက်နိုင်ပြီမဲ့ဝန်ထမ်းတွေကိုအဓိကဦးတည်ဆောင်ရွက်တယ်လို့ကြံတဲ့ပုံကိုယ်တွေကိုလည်းဘဲမလိုက်ဖဲလုံနိုင်မယ်ဆိုရင်ပို့ပြီးတော့အောင်မြင်နိုင်မှာပါတဲ့ဥခင်သိမ်းပေါင်းဆိုတဲ့အကောင့်ကနေပြီးတော့ကျွန်တော်တို့ live လွှင့်တဲ့နေရာမှာဆွေးနွေးထားတာပါဆိုတော့အခုကျွန်တော်နောက်ထပ်တရားဆွေးနွေးမဲ့တော်တော်ရှင်တူကိုဖိတ်ခေါ်ပါမယ်စင်ကာပူကနေဆွေးနွေးမဲ့ကိုနေဦးလင်းပါခင်ဗျကိုနေဦးလင်းဆွေးနွေးပ
ါဟုတ်ကဲ့ကျွန်တော်လွန်ခဲ့တဲ့ကြောင်းနေ့ဒီလိုရဲ့ VOE ကပြောပြီးတဲ့နောက်စင်ကာပူရဲ့ corrupt practice ဘယ်လိုလုပ်လဲဒီလိုဘယ်လိုလုပ်လဲဆိုတာလေးကျွန်တော်ပြောမိတယ်ပေါ့နော်နောက်သိရမှကြာပါဘူးဦးဆိုင်မောင်ခန္ဓာတူတမတာလာပြီးတော့လေ့လာတယ်နောက်ဒေါ်မဆန်းစစ်စီကိုယ်တိုင်လည်းဒီမှာလာပြီးတော့လေ့လာဆွေးနွေးသွားပြီးတော့အော်ချီချီရောက်ရောက်လို့ဆိုပြီးစ조사တယ်ပေါ့နော်ဒီကျွန်တော်ဒီနိုင်ငံရဲ့အထွေထွေညီကကျွန်တော်ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကြတော့ဘယ်လိုလုပ်လဲဆိုတော့ဒါလောက်တာမှန်တယ်တကယ်ကြီး corrupt practice ကိုတကယ်တိုက်ခတ်မယ်ဆိုရင်အေးသူကပါအေးယူဖို့လိုတယ်အဲ့ဒါမှပဲပြောက်တော့ဆိုမပြောက
်ဟုတ်ကဲ့
ဒီအချက်ကနေ့အချက်က corrupt practice ကိုတကယ်လုပ်မယ်ဆိုရင်အုပ်ချုပ်တဲ့ government ဟာလာတာတရားရေးဌာနမှာလုံးဝဝင်ရောက်ဆက်ဖက်ခြင်းမရှိသေးပါဘူး။ဒါကအရင်ပြောရင်ဂုပြုတ်တော်နဲ့ဟာလာဟိုလီကွိုင်းလူတို့ကိုဟောပေါ့နော်ဆွဆွဲချင်းခံရတဲ့ဒေါက်တာချီအမှုမှာချင်းချင်းဆက်ဆက်တက်တည်တွေ့ရတယ်။အဲ့တော့ဂုပြုတ်တော်တို့ကပြောတော့ပါလို့လဲဆိုတော့သူတို့ကိုဒီလိုပြောတယ်ဆိုတဲ့အချိန်မှာသူတို့ကလုံးဝမခံနိုင်ရှိတယ်လုံးဝမသက်သက်ဘူး။ဘာလုပ်လိုက်လဲဆိုတော့သူတို့ဒီအမှုကိုတိုင်ကြွယ်ဖို့အတွက်သူတို့ကကောစားတဲ့ကိုတခါလေးလွှဲလိုက်တယ်တခါမှတရားကျုံးကိုသွားခြင်းမရှိ
ဘူး။
ဒါပေမဲ့ဒီအမှုကိုနိုင်တယ်။ဆိုလိုတဲ့သဘောကဒီနိုင်ငံမှာကဥပမာတစ်ခုဆိုတော့ကျွန်တော်ကားမောင်းသွားတယ်။သူပြင်းမှုတစ်ခုကျိုးလွန်တယ်ဟုတ်လား။မော်တော်ဘီကိုပတ်ခံပေးတယ်ဆိုရင်ကျွန်တော်ပေးတဲ့အမှုနဲ့ပါဖတ်ပြီးတရားစွဲခံ
။ဟုတ်
ပြီနော
်။
ကျွန်တော်ပြောချင်တာကအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒါတွေကအိမ့်ွေပေါ်တာလွဲနေသေးတယ်လို့အမတ်တိကထင်နေပေါ့နော်။ဒုတိယအချက်လေးနည်းနည်းပြောချင်တာကသောတာအောင်သောအမှုကိုဆက်မှုဟိုဟောပါတော့ဟို BBI ဟ
ုတ်ကဲ့ဟုတ်ကဲ့
သူတို့ကပြောတာဒါကကျွန်တော်ဝန်ထမ်းလုပ်ခဲ့တာဒါကဝန်ထမ်းရဲ့လုံထုံးလုံးလေးနဲ့လွဲတာသူအိတ်ကတ်တဲ့ထည့်တာမဟုတ်တဲ့အတွက် corrupt practice လို့ပြောလို့မရဒါဆိုရင်ဥအောင်ကြီးရောဒီကိစ္စကို release လုပ်ပြီးတော့စာသုံးလုံးကိုတွေ့ပြရအဲ့တော့ဘာကြောင့်လဲဆိုတော့သူဒီလိုလုပ်ခဲ့တဲ့အတွက်ဥအောင်ကြီးတို့ဒီလိုလုပ်တာလွဲတဲ့အတွက်သူလက်ယူရဲနဲ့ယူပါတယ်လို့လုပ်တဲ့အတွက်ဒီအခွင့်အရေးပေါ်မှာလေအချင်းချင်းလေအချင်းချင်းလွဲမမှုရှိမ
ှ
ဒါမျိုးလည်းမဖြစ်ဖြစ်ဘူးလို့ကျွန်တော်ထင်တယ်ပေါ့
ဟုတ်ကဲ့ပါကိုနေလေးဟုတ်ကဲ့ကိုနေဦးနဲ့ကျေးဇူးတင်ပါတယ်ဆိုတော့ရွန်ညိုသိန်းကကိုနေဦးနဲ့ဆွေးနွေးတဲ့အထက်မှာပေးသူကိုပါရေးယူရမယ်ဆိုတော့ကျွန်တော်တိတိလောက်မြန်မာနိုင်ငံကဥပဒေမှာလည်းပေးသူကိုပါရေးယူရမယ်လို့ပါတယ်မလား
ဟုတ်ပါတယ်တခါလို့ရတဲ့ဥပဒေမှာတော့ပေးသူကိုပါရေးယူရမယ်ဆိုတာပါတယ်ပေါ့နော်
ဟုတ်ကဲ့
ဒါပေမဲ့ဒီကိစ္စပေါ်မှာပေါ်ချင်ပေါ်မှာအာဝန်ဆောင်မှုတွေအချို့ရှိကြတယ်ပေါ့နော်ဒါကြောင့်လည်းဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့ culture မှာကခုနကဟိုမဖြစ်မနေသိရတဲ့အနေအထားတချို့ရှိတယ်ပေါ့နော်ဥပမာအဖြစ်အယူတော်အခြေအနေတွေမှာပေးရတယ်ကိုယ့်ရဲ့အသက်အရွယ်ပိုင်းရတဲ့အခြေအနေမှာပေးရတယ်အာကိုယ့်အိမ်အဲ့ဒီညံကြတဲ့ကောနော်အဲ့တော့အရှင်ဒီဝတ်တဲ့အခြေအနေမှာပြည်ရတဲ့ကျွန်တော်တို့ရဲ့ဒါဒီမိုကရက်အာချုံးချုံးအဲ့ဒီရရှိနေတဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာပြည်သူတွေကအရေးကြီးနေတယ်လို့ရှိနေတယ်တကယ်တမ်းတည်းမှာပေါ့နော်ဒါအောက်ကြီးနဲ့ဆားမှုတွေကိုဒီဖြစ်ချင်းရောက်ဒါဖြည့်ရှင်းနိုင်ဖို့အခက်အခဲတွေပြည်လာမှာသိုးတဲ့အတွက်ကြောင့်ဒီလိုပေါ့နော်အရှင်တို့ပြည်သူတွေရှိနေတဲ့ပိုင်းမှာကော်မရှင်တွေနဲ့
ဟုတ်ကဲ့ဥောင်းနေကျွန်တော်တို့ ကျွန်တော်နားလေတလောက်ပေါ့လေကျွန်တော်တွေးကြည့်တလောက်ပေါ့နော်ဟိုနိုင်ငံတိုင်းမှာတော့အောက်ဒီလေဆောင်မှုကိန်းနေဆိုတာမရှိပါဘူးအမေရိကန်ပြည်တော်စုလို့ကမ္ဘာထိပ်တန်းနိုင်ငံကြီးမှာတော့မှာပဲရှိပါတယ်အနေနဲ့အများဆိုသူလို့ပေါ်တာမပေါ်တာပဲကြွားပါတယ်ဒါပေမဲ့ဟလာမြန်မာနိုင်ငံလို့တတိယကမ္ဘာလို့တတိယကမ္ဘာနိုင်ငံမျိုးနဲ့တခြားဖွံ့ဖြိုးပြီးသားစင်ကာပူလို့ဖြစ်ဖြစ်ဟလာတခြားနိုင်ငံတွေနဲ့ကြွားခြားချက်ကပါမြန်မာနိုင်ငံမှာကြတော့အောက်ခြေလူဒူးနဲ့ထိတွေ့ဆက်ဆံနေရတဲ့ဌာနဆိုင်ရာဝန်ထမ်းတွေကအစအဲ့လိုမျိုးလက်ဖက်ရည်ဘူးလီကအစဒီကိုကိစ္စဝိစာလေးပြီးဖို့အတွက်ရိုးသားသားလာလို့တဲ့လူလူစီကနေပြီးတော့ဟလာကိုကပေးမှဒီကပေးမှအနေဆုံးအဆင့်စာဝယ်စရံပိုး9000ပေးမှဆိုတဲ့ဟာမျိုးတွေကများတယ်လို့ကျွန်တော်ကအဲ့လိုထင်ပါတယ်အဲ့ဒါကအောက်ခြေလူလူကိုဟိုထိခိုက်စေတာပေါ့နော်အောက်ခြေလူလူအနေနဲ့အစိုးရရန်တရားအပေါ်မှာဒီအာရီလေဆောင်မှုတက်ဖြဲရေးအပေါ်မှာယုံကြည်မှုလျော့ပါးစေတာပေါ့အတကိုဘာကြောင့်ပျောက်အောင်မလုပ်နိုင်တာလဲဦးကောင်းနိုင်ဦ
းရဘတ်တဲ့အချက်ကကျွန်တော်ပြောမယ်ဗျာဒီတချို့ကိစ္စတွေကြောင့်ကျွန်တော်တို့တချို့အပိုင်းတွေကြောင့်ဒီပေါင်းစပ်နိုင်ရေးဖြစ်ကြက်တော့ကကြက်တော့လုံးဝရောက်မယ်လို့ကျွန်တော်တို့ယုံကြည်တယ်။ဥပမာအခုကပေးမလို့တယ်ဆိုတော့ပြဿနာ။ဒီကတော့ပဲကြီးတယ်။အပေးရမလို့ဘူးဆိုတော့ပြဿနာ။အဲ့ဒီပေးမလို့မပေးရမလို့ဘူးတဖြစ်ကလည်းအိုးဘာကတိလဲဆမ်မူတိုက်ချင်းကြီးတွေကပေးတဲ့သူကအရေးကြီးတယ်လို့ပြောတယ်ဗျာ။နော်။ဒါပေမဲ့ကိတော့ကသိက္ခာဌာနဆိုင်ရာဝတ်သားတွေကမပေးရမလို့ဘူးဆိုတော့ပြဿနာ။ကျွန်တော်တို့ဘယ်လိုလုပ်ပြီးချင်းချင်းနိုင်လဲ။အဓိကကဒီကျိုးမှုစနစ်ကိုသူတို့ကဖြစ်ဖို့လို့လေနောက်တစ်ခုကအစိုးရအနေနဲ့ဒေသခံအစိုးရအစိုးရဒီဝန်ကြီးဌာနတွေနဲ့ကိုယ်လေးအောက်ကဘီယိုကရေစီရန်ရောက်ကိုသူတို့ကဖြင်းတောင်းနိုင်ဖို့လို့လေနော်ဥပမာတရုတ်ကွန်မြူနီခေါင်းဆောင်တွေဒီစီဝေးခေါင်းဆောင်တွေနော်ဘယ်လိုလုပ်လဲဆိုတော့ဒီမှာလည်းအလုပ်ကြည့်တဲ့အတိုင်းပဲဒီသူစက်ဆောင်ဖြစ်တယ်ဥပမာတရုတ်ကဒီတော်ရတဲ့နေနဲ့တက်ကဝန်ကြီးချုပ်ဒီကီယူတီကဘီယိုကရေဒီဘီယိုကရေစီဌာနတွေကိုချောက်ခဲနေစစ်တယ်ဆောင်ပြန်ဝင်စစ်ပြီးတော့ဒီတော့ဒီတော့တချို့လူတွေကဒီကိုချက်ချင်းပြင်းတယ
်
အဲ့လိုမျိုးရှိတယ်အခုတော့ကျွန်တော်တို့မှာကဒီ VOPC ဒီကိုကျွန်တော်တို့နဘာတိတ်ချက်ပြင်းပြနိုင်ပြီအထူးသဖြင့်ဒီပြည်ရမဲ့ဥပဒေတွေရှိတယ်အဲ့ဒီပြည်ရမဲ့ဥပဒေတွေကိုပြင်ပြီးကာလပတ်လုံးမှာကျွန်တော်တို့ကဥပဒေချန်ထိုက်တဲ့ဈေးတော်မျိုးတွေဖြစ်နေတဲ့ဥပဒေတွေရှိမယ
်
Law Conflict ရှိမယ်အဲ့ဒီပြည်ပြီး Law Conflict တွေကပြင်နိုင်တော့မှာကျွန်တော်တို့လာသွားဖို့အပေါက်ကိုပြောနိုင်တယ်ဥပမာကျွန်တော်တိုင်းစိုးရောက်ဖက်နေတဲ့ဆိုကျွန်တော်တို့တက်ပြီးမှပြင်တယ်ဒီမှာဒီတိုင်းစိုးရောက်အသိဉာဏ်ကြီးကိုပေးထားတဲ့အလုပ်တွေကအာဏာတွေကဥပဒေရောက်ပေးထားတဲ့အာဏာတွေကျွန်တော်တို့ဒီအလုပ်တွေတော့ချက်ပြင်းနေပေးထားတဲ့အာဏာတွေကပုံပြီးတော့ညပြောင်းလာတယ်ဥပမာမြေကြီးကိစ္စတွေမြေကြီးတွေကပြန်လို့ပြရဘူ
းโอเคโอเคကျွန်တော်
တိုင်းစိုးရောက်ပေါ် GDA တွေကတော့ညရတဲ့ခါကျတော့ဌာနတစ်ခုရစ်တယ်မှာပြရမှာတိကျတော့ဌာနဆိုင်အတူတူအတူတူအတူတူကိုကြောင်းညရတဲ့ခါကျတော့ကျွန်တော်တို့ကလုံးဝမနေနေမှာဒီနေ့ဒီနေ့တော့ရပါတယ်။ဟိုမပြင်းရမလို့ဘူး။အဲ့မလုံးတဲ့လူတွေလည်းအခြေကြီးကိုမတင်ကြရမရှိဘူး။ဥပမာ
Okay ဦးအောင်နိုင်ခဏလေးကျွန်တော်ဟို
ကဒီလုံးရမရှိလေအမိတ်တော
့ Okay ဦးအောင်နိုင်ခဏလေးအ
ဲ့မပြင်းတဲ့ဆောင်တော့အခြေကြီးမလုံးလုံးလိုက်ရင်တော့
โอเคครับเนี่ยจรเราได้ซุนิเมตอรอชิดูโอเคได้ซุนิเมตอรอชิดูจันดีเดโลบาดูก็ไทยနိုင်ငံကซุนิเมกูตีแหลมูบากูตีแหลมูซุนิบาครับ
เนี่ยโอเคครับเนี่ยอาริไลซาหมูอ่ะเนาะเราမြင်နေရတာနေရာတော့ဆိုရင်တော့အချက်ကလောက်ဆောင်တာကိုကျွန်တော်တို့သိရပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်အောက်ချီမှာတော့အမ်တာမာเนาะอาริไลซาหมูอ่ะတော့ကြောက်သွားဖို့ကတော့မရှိဘူးဗျာဘာလို့လဲဆိုတော့အခုတက်တိเนาะอาริไลซาหมูอ่ะเนาะအောက်ချီမှာအများအားဖြစ်နေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။နော်။အဲဒီအဓိကတော့နော်လေယာဉ်တင်းတာတော့အဓိကဒီလူလူတို့အတွက်နော်အရေးကြီးဆုံးအခြေခံခုဖြစ်နေတယ်ဗျာ။အ
ဲဒ
ါကြောင့်မို့နော်အာဒီလိုက်စားမှုကိုနော်ပပြောက်လို့ဘွားတော့မလွယ်ဘူးလို့ပဲကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ကိုသိလဲမှုကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသတော်ရှင်တူဖြစ်တဲ့မောင်ဒသနာကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားချက်လေးရှိပါတယ်။နောက်လောက်ရေးဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့နိုင်ငံရဲ့အကျင့်ပြတ်ချဆောင်မှုဘလောက်တောင်ကြီးမားသလဲဆိုရင်ဖခင်တက်မတော်အကြီးအကဲဖြစ်တာနဲ့ဇနီးနဲ့သားသမီးတွေကနေချင်းညချင်းကုမ္ပဏီပိုင်ရှင်တွေမြေရှင်ရာရှင်တွေဖြစ်ကုန်ကြပါတယ်တဲ့ဒါအပြင်အမျိုးအစွေနဲ့ကြားခံပွဲစားတွေကလည်းမျက်စိတမိတ်လက်တပြတ်အတွင်မှာတထေးတကြွေတွေဂုံတရေရှိလူကြီးလူကောင်းတွေတကယ်စီးပွားရေးလုပ်ငန်းရှင်ဘဝတွေရောက်ကုန်ကြပါတယ်အကယ်၍ NLD အစိုးရတည်လက်ထက်မှာဖွဲ့စည်းလိုက်တဲ့အဂတိတိုက်ဖျက်ရေးကော်မရှင်ကိုဝန်ကြီးချုပ်ကိုယ်တော်မှဖမ်းဆီးတရားစွဲဆိုနိုင်တဲ့မလေးရှားအဂတိတိုက်ဖျက်ရေးကော်မရှင်လိုမျိုးအခွင့်အာဏာမျိုးလုတ်ပိုင်ခွင့်မျိုးပေးထားခဲ့ရင်နိုင်ငံရဲ့လက်ပေလက်ယူမှုအကျင့်ပြတ်ချစာမှုတွေကိုအခုထက်ပိုမိုပွင့်လင်းမြင့်သားစွာကင်တွယ်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့အစိုးရလက်အောက်မှာပြည်ထရေးရှိမနေတဲ့အတွက်တဲ့အဂတိတိုက်ဖျက်ရေးကော်မရှင်မှလည်းလုတ်ပိုင်ခွင့်အခွင့်အာဏာပေါင်းကြီးကြီးလေးတွေကလှုပ်ရှားနေရတယ်လို့ယူဆမိပါတယ်။
ကော်မရှင်အနေနဲ့ကိုလုတ်ချင်တာကိုရာထူးကြီးငယ်မရွေးစုံစမ်းစစ်ဆေးမယ်ဆိုရင်လည်းလက်ရှိအုပ်ချုပ်ရေးအခြေအနေအရ NLD ဥပဒေအကြံပေးပညာရှင်ဆရာဦးကိုနီလိုဖြစ်သွားနိုင်တာကြောင့်ရာနှုန်းပြည့်ထောက်မှုမရှိပေမဲ့လည်းအတိုင်းအတာတစ်ခုအထိထိရောက်မှုရှိနေတယ်လို့ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
အမေရိကန်ကမောင်တက်တနာပါဆိုတော့ဒေါက်တာညိုညိုသိန်းနဲ့ဥက္ကဋ္ဌကိုကျွန်တော်တို့အချုပ်တမိနစ်ကြံပါတယ်တယောက်ကို minute word စီကျွန်တော်ကိုပြောပေးပါအခုလက်ရှိကတိုးတက်မှုတွေရှိတဲ့လုံဆရာတွေလည်းအများကြီးကြံသေးတယ်။အဲဒီလုံဆရာတွေအများကြီးကြံတဲ့ထဲကမှာဒေါက်တာညိုညိုသိန်းအနေနဲ့အခုလက်ရှိမှာအလုတ်စေခြင်းစုံကော်မရှင်နဲ့အလုတ်စေခြင်းစုံကိစ္စတခုကိုပြောပါဆိုရင်ဘာအများဖြစ်မလဲခင်ဗျ။ကျွန်တ
ော်တို့ကော်မရှင်ရဲ့ဥပဒေပါအခွင့်အရေးကိုအပြည့်အဝအသုံးချနေတယ်ပေါ့နော်။အခုလက်ရှိဥပဒေမှာပြောရရင်ကျွန်တော်တို့လုံပိုင်ခွင့်အာဏာရှိသူတွေစစ်စာပါ။ဟုတ်ကဲ့။ကျွန်တော်တို့လုံပိုင်ခွင့်အာဏာရှိသူတွေကိုရှိသူတွေအများဆုံးစားမှုတွေကိုပေါ်ထုတ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဝင်ကြီးဌာနအစီအစဉ်ကလုံပိုင်ခွင့်အာဏာရှိသူတွေကအစီအစဉ်လေးဆိုထုတ်ပြန်ပြညာပေးဖို့တွေ့တယ်။ဒါကနိုင်ငံတော်သမ္မတရဲ့အမြင့်မြင့်တာလို့
အမ
ြင့်ဆုံးလို့ပြောနိုင်တဲ့စာချက်ပေါ့နော
်။ဟုတ်ကဲ့ပါခင်ဗျ
ာ။ကျွန်တော်တို့ကစားဒီအစိုးရကတည်းကမှနိုင်ငံတော်သမ္မတနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဝင်ကြီးဌာနအစီအစဉ်ကလုံပိုင်ခွင့်အာဏာရှိသူတွေကိုပြင်းပြရောက်ထုတ်ပြန်ပြီးသူတို့ရဲ့အ
င်
ဆိုင်မှုတွေကိုကျွန်တော်တို့ထုတ်ပြန်ပြညာပေးလို့ရပေါ့နော်။
ဟုတ်ကဲ့ပါခင်ဗျာ
။အမြင့်ဆုံးလို့ပြောနေတဲ့စာချက
်ဟုတ်ကဲ့ပါ။ဦးအောင်နိုင်ဦးအနေနဲ့ရောအချက်ပြောပါဆိုရင်ဘာကိုကြံပေးကြမှာလဲခတ်တူတူပြောပြပါခင်ဗျာ
အဲ့ဒါကိုပြောပြမရမှာဆိုရင်ဒီအခုလိုက်တော်မူတိုက်ချက်ရင်ကော်မရှင်ရဲ့လက်ပိုင်ခွင့်အကြောင်းနော်တိုင်းရဲ့ဒီမယ်ဒီမှာပါဒီအခုလိုက်တော်မူတိုက်ချက်ရင်ကော်မရှင်ကိုဖြစ်အောင်ပွဲပါလို့ကျွန်တော်တို့အကြံပေးတယ်အဲ့လိုတက်တဲ့နေရာမှာလဲခဏဆိုင်ရာဝန်ထမ်းတွေကြီးမှုတွေနဲ့အရက်သွားဒီအရက်ပတ်ပေါ်ဒီကိစ္စလဲဒီတော့ကိုပေါ်နိုင်အောင်ကိုဒီပတိပေးပါအခုဒီလိုက်ဒီကောင်မတိုက်ချက
်ကို
ကော်မရှင်အတိုင်းနဲ့ဒီအလက်ပြောင်းမှရှိနေမှာအခုဒီလိုက်ကောင်မတိုက်ချက်ရင်းစိတ်ကြောက်ကပုံပြီးအောင်မြင်နိုင်မလို့ကျွန်တော်တို့နေနေလေးကြည့်ရတယ်
ကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာညိုညိုသိန်းဦးအောင်နိုင်ဦးဒါရဲ့ဆွေးနွေးသူနားဆင်သူပရိသတ်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
စနေနေ့ညတိုင်းရိုင်းလေးလိုက်အစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုထုတ်လုပ်သူကကိုရနိုင်ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကနေသောရရှင်နေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့စနေနေ့နဲ့အင်္ဂါနေ့ညတွေမှာတိုင်းရိုင်းလေးလိုက်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့တနင်္ဂနွေနေ့ည9နာရီအစီအစဉ်မှာထုတ်လွှင့်မဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာတင်ဆက်မဲ့အကြောင်းအရာကိုမိတ်ဆက်ပေးကြပါတယ
်ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်တန်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုပ်တဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ
်အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပ
ါအမေရိကန်ပြည်တော်စုမှနိုဝင်ဘာလထဲကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democrat Party သမ္မတလောင်းရွေးချယ်ဖို့နီဗားဒါးပြည်နယ်မှာစနေနေ့ကပနာမရွေးကောက်ပွဲကျင်းပတာမှာတော့ဗမောင်ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကဦးဆောင်နေပါတယ်သူနောက်မှာတော့ဒုတိယသမ္မတဟောင်း Joe Biden, Indiana ပြည်နယ် South Bend မြို့တော်ဝင်ဟောင်း Pete Buttigieg နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမ Elizabeth Warren တို့အသီးသီးရှိနေကြပေမဲ့အထက်လွှတ်တော်အမ Sanders နဲ့တည်တည်တသာကွာနေတယ်လို့လဲကနဦးမဲရလတ်တွေကိုကိုးကားပြီး American သတင်းဌာနကြီးတွေကဖော်ပြနေကြတာပါဒါဟုဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာရွေးကောက်ပွဲတွေအပြီးတတိယမြောက်ကျင်းပခဲ့တာဖြစ်ပါတယ်။အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူပြူမဲဆန္ဒရှင်တွေများခဲ့ပေမဲ့နီဗားဒါးပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခမန်းချေတဝက်လောက်သာလူပြူတွေဖြစ်ကြပါတယ်။30ရာခိုင်နှုန်းနီးပါးကတောင်အမေရိကတိုက်သားတွေဖြစ်ကြသလိုအာဖရိကနယ်ပွားနဲ့အာရှတိုက်သားတွေကတော့10ရာခိုင်နှုန်းလောက်စီရှိနေတာပါ။ကျောင်းနိုင်ငံတွင်ကကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့ရာဟူးဘေပြည်နယ်တွင်မှဗိုင်းရပ်စ်ကူးစက်ခံရသူ96ယောက်ထပ်မံသေဆုံးရာကြောင်းတနင်္ဂနွေနေ့မနက်ပိုင်းမှာပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်တာကြောင့်သေဆုံးသူစုစုပေါင်း2400ကျော်သွားပြီဖြစ်ပါတယ်။ဟူးဘေပြည်နယ်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရမှုလူနာအသစ်630ထပ်တိုးတာကြောင့်ကူးစက်ခံရသူစုစုပေါင်းဟာ9000နီးပါးကိုရောက်သွားပြီဖြစ်ပါတယ်။ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရောကြလာပြီးမြေအာရှဥရောပနဲ့ she lebin data dream and not a goose and mood in a diesel moody do lani body. Virus down, don't Korea massininica, duty am ya ludo utaman, diesel get the low, goose do ye to yoti a do lapi, lea don't set don't yawti, she get body.
Jesuvashin, the danger go metangi take up your pia taraba, digging in a season, tolo mugaro, gunya way on pipare, engineer garo, Zineb Abdul Rahman pipare, tamagaro engineima, the new green in a key view in your mabai season go. Nothing gets out about the log out, Dorashin, Alungu, Jesu, to demolition, Shinlan, Chemni, Javazi.
This program has come to you from the Voice of America, Washington.